Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ19ရက်တောက်ချာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆွမ်းမြတ်မော်ပါရှင် COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကမိဘနဲ့အတူရောက်လာအခြေချနေကြတဲ့တရားဝင်အထောက်အထားမရှိသူတိမ့်တဲ့ချီကိုနိုင်ငံတွေကနှင်မထုတ်နိုင်အောင်ကာကွယ်ထားတဲ့အစီအစဉ်ကိုထရမ့်အစိုးရဖျက်ခဲ့တာတရားမဝင်ဘူးလို့နိုင်ငံတော်တရားရုံးချုပ်ကဂျာတာရီနေတော့ကဆုံးဖြတ်ခဲ့ပါတယ်။ဒါကလို့ခေါ်တဲ့အစီအစဉ်ကိုဖျက်သိမ်းဖို့အစိုးရဘက်ကခိုင်လုံတဲ့အထောက်အထားမပြနိုင်ခဲ့ဘူးဆိုပြီးတရားသူကြီး၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်မှာ၆ခန့်မဲ၅မဲကန့်ကွက်မဲ၄မဲနဲ့ဆုံးဖြတ်ခဲ့တာပါ။ Conservative တရားသူကြီး John Roberts ကLiberal အတွေးအမြင်ရှိတဲ့တရားသူကြီး၄ဦးလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အရွယ်မရောက်ခင်တည်းကအမေရိကန်မှာအထောက်အထားမရှိဘဲနေထိုင်နေကြသူ9သိန်းလောက်နိုင်ငံထဲမှာဆက်လက်နေထိုင်စတဲ့အလုပ်လုပ်နိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းကြိုဆိုခဲ့ပါတယ်
။ The Supreme Court decision upholding President Obama'sWonderful action to support
American ပြည်ထောင်စုရဲ့စံတံပိုးထားမှုတွေနဲ့အတူသမ္မတအိုဘားမားလက်ထက်ကလုပ်ခဲ့တဲ့အစီအစဉ်ကိုဆက်ထားဖို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာသိမ့်ဝမ်းသာစရာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ပြောကြားခဲ့တာပါ American မှာငယ်စဉ်တည်းကတရားမဝင်ရောက်နေကြသူတွေကို Dreamers Day လို့တင်စားပြီးသူတို့ကိုအကာအကွယ်ပေးမဲ့ DACA အစီအစဉ်ကိုသမ္မတ Barack Obama က2012ခုနှစ်မှာစတင်ခဲ့တာပါDreamers အများစုကမက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဖြစ်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့နိုင်ငံတည်းတရားမဝင်ဝင်လာသူတွေကိုနှိမ်နှင်းတားဆီးရေးဆောင်ရွက်ပြီးဒါခါအစီအစဉ်ကိုဖျက်ခဲ့တာကြောင့်ဥပဒေကြောင်းကနေစိန်ခေါ်မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ယူဖို့အရေးအချင်းမရှိဘူးလို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်း John Bolton ကပြောကြားလိုက်ပါတယ်။အင်ဗျူရောမှာသူတာဝန်ထမ်းဆောင်ခဲ့တဲ့အကြောင်းကိုတွင်းမှတ်တမ်းအဖြစ်ထုတ်ဝေမဲ့The room where it happened စာအုပ်နဲ့ပတ်သက်လို့ ABC သတင်းဌာနနဲ့တီးတံမေးမြန်းခန်းမှာ John Bolton ကအခုလိုပြောခဲ့တာပါ Camera Trump အနေနဲ့သမ္မတတာဝန်ထမ်းဆောင်ဖို့အရေးအချင်းရှိတယ်လို့သူမထင်ကြောင်းနဲ့ Donald Trump ရွေးကောက်ပွဲပြန်နိုင်နိုင်မဲ့ကိစ္စတွေကလွဲလို့တခြားအခြေခံမှုတစ်ခုမှမရှိဘူးလို့ Bolton ကပြောပါတယ် Trump ဟာရွေးကောက်ပွဲအနိုင်ရရေးအပေါ်အင်မတန်အာရုံစိုက်နေတဲ့အတွက်ရေရှည်ကိစ္စတွေကိုခေါင်းထဲမထည့်နိုင်ဘူးလို့ဆိုပါတယ်ဂျူ23ရက်နေ့မှာထောက်ဝေမဲ့ John Bolton ရဲ့စာအုပ်ထဲမှာထိတ်တန့်ပြုတ်ဝက်ကိစ္စတွေပါနေတာကြောင့်မထောက်ဝေနိုင်အောင်ယာယီတားမြစ်မိန့်ထုတ်ပေးဖို့အတွက်အစိုးရကပြည်ထောင်စုတရားရုံးတစ်ခုကိုရှောက်ထားခဲ့ပါတယ်။ဒါပေမဲ့သတင်းမီဒီယာတချို့ကတော့ဒီစာအုပ်ကိုကြိုတင်ရရှိထားကြပါတယ်။အမေရိကန်ပြည်ထောင်စုတဝန်လူမျိုးအသားအရခွဲခြားမှုကြောင့်ဖြစ်နေတဲ့တင်းမာမှုတွေအပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ကင်တွယ်ပုံကိုသဘောမတူကြတာကြောင့်နိုင်ငံခြားရေးဌာနအရာရှိတယောက်နှုတ်ထွက်သွားတယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်။ဥပဒေပြုရေးရာများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mary Elizabeth Taylor ကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုပေးတဲ့နှုတ်ထွက်စာထဲမှာရေးသားထားတာကိုသတင်းစာကကိုးကားဖော်ပြတာကတော့လူမျိုးအသားအရောင်ကြောင့်ဖြစ်နေတဲ့မမျှတမှုတွေလူမဲအမေရိကန်တွေနဲ့ပတ်သက်တဲ့သမ္မတရဲ့ပြောဆိုမှုတွေလောက်ရတွေဟာသူယုံကြည်လက်ခံထားတာတွေနဲ့မကိုက်ညီတဲ့အတွက်နှုတ်ထွက်ကြောင်းဖော်ပြထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူး။နာစီရီအသုံးပြုခဲ့တဲ့သင်္ကေတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးကြော်ညာဒါဇင်နဲ့ချီကို Facebook လူမှုကွန်ရက်ကဖယ်ရှားခဲ့ပါတယ်။နိုင်ငံရေးအတိုက်ခံအဖြစ်နာစီရီတတ်မှတ်ရမှာတုံးတဲ့အနီယောင်ထရီဂန်ဆောက်ထိုးသင်္ကေတကို Trump မဲဆွဲစီယုံရေးဆိုင်ရာ post တွေနဲ့ကြော်ညာတွေမှာတုံးထားတာကြောင့် Facebook ရဲ့အမုန်းတရားပြန်ပွားမှုတားဆီးရေးမူဝါဒနဲ့မကိုက်ညီတဲ့အတွက်ဖယ်ရှားခဲ့တယ်လို့ Facebook ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလူမဲကလေးတစ်ယောက်နဲ့လူပြူကလေးတစ်ယောက်တို့တယောက်နဲ့တယောက်မျက်နှာချင်းဆိုင်ပွေဖက်နှုတ်ဆက်ပြီးပြေးသွားကြတဲ့မူလဗီဒီယိုကိုသမ္မတ Trump ရဲ့ Twitter ပေါ်မှာတီးဖြတ်တင်ခဲ့တာကြောင့် Twitter ကလူတို့ပြုပြင်အသုံးချထားတဲ့မီဒီယာလို့ကောင်းစင်တက်ဖော်ပြခဲ့ပါတယ်။တယောက်နဲ့တယောက်နှုတ်ဆက်ခဲ့ကြပြီးတော့လူမဲကလေးကရှေ့ကလူပြူကလေးကနောက်ကထွက်ပြေးသွားကြတဲ့အပိုင်းကိုဒါသမရရဲ့ Twitter ပေါ်မှာတင်ထားပြီးလူမျိုးရေးခွဲကြတဲ့ကလေးကြောင့်ကြောက်လန့်ထွက်ပြေးနေတဲ့ကလေးငယ်ဆိုပြီးစာရန်ထိုးဖော်ပြခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.5 MHz ိုက်ဒိုမီတာ25 kHz 11803ညာတိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ UI ကနေတောက်ချာနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့ရှေးတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကမြန်မာစိုးရကိုတိုက်တွန်းလိုက်ပါတယ်။အခုလိုအင်တာနက်တွေဖြတ်ထားတာကကိုဗစ် -19 ကပ်ရောဂါကိုရင်ဆိုင်နေရတဲ့အရသာပြည်သူတွေရဲ့အသက်ပေါင်းများစွာအတွက်လည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။ရခိုင်ပြည်နယ်နဲ့နိုင်ငံတော်လုံခြုံရေးအခြေအနေတွေကြောင့်ဆိုပြီးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာ2019ခုနှစ်ဇွန်လ20ရက်နေ့ကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာစိုးရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အင်တာနက်တွေဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းအချက်လက်တွေပေါ်အချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်လို့ရှေ့တောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွင့်ရုံးကအကြီးအကဲရှိ James Roadhaver ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကအဲ့မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်နဲ့နိုင်ငံအဖွဲ့ A တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောရဲသားပြည်သူတွေအိုးအိမ်ဆုံးခွာပြီးစစ်ဘေးရှောင်နေရသလိုဒေသုံးသူတွေရာနဲ့ချီရှိနေပါတယ်။မြန်မာစိုးရတပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ကမ္ဘာလုံးဆိုင်ရာအပြစ်ခတ်ရက်ဆဲဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုထားတာကိုလေးစားလိုက်နာပြီးရဲသားပြည်သူတွေကိုအကာအကွယ်ပေးဖို့လဲကုလသမဂ္ဂလူ့အခွင့်အရေးကတိုက်တွန်းထားပါတယ်။ဒါပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အာဏာပိုင်တွေဘက်ကကန့်သတ်တားဆီးထားတာတွေကိုပြန်ရုပ်သိမ်းပေးဖို့လဲတောင်းဆိုလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်ခံသူနောက်ထပ် 23 ရောင်ထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါပိုးကူးစက်ခံသူစုစုပေါင်း286ရောင်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဒီကနေ့မနက် 8:00 မှာသတင်းထုတ်ပြန်လိုက်ပါတယ်။ဇွန်လ18ရက်နေ့ကတခွဲနမူနာစုစုပေါင်း963ခုကိုဒုတိယအထောက်ဖြစ်နဲ့စစ်ဆေးခဲ့တာမှာအမျိုးသား18ရောင်နဲ့အမျိုးသမီး9ရောင်စုစုပေါင်း23ရောင်မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပြီးတော့ဒါဟာတရက်ထဲမှာရောဂါပိုးကူးစက်ခံသူအများဆုံးတွေ့ရှိတာလည်းဖြစ်ပါတယ်။အခုယောဂါပိုးတွေ့ရှိသူ23ယောက်စလုံးဟာပြည်ပနိုင်ငံတွေကနေပြန်လာတဲ့သူတွေဖြစ်ကြပြီးတော့ထိုင်းနိုင်ငံက19ယောက်နဲ့မလေးရှားနိုင်ငံက4ယောက်ဖြစ်ပါတယ်။ဒီထဲမှာတန်းစာရီတိုင်းနဲ့ရခိုင်ပြည်နယ်က9ယောက်စီ၊ဝန်ပြည်နယ်က4ယောက်နဲ့ရန်ကုန်တိုင်း၊မန္တလေးတိုင်း၊ပဲခူးတိုင်း၊အေရဝတီတိုင်းနဲ့ကရင်ပြည်နယ်တွေက1ယောက်စီဖြစ်ပါတယ်။ယောဂါကူးစက်ခံရသူတွေဟာအသက်18နှစ်ကနေ46နှစ်အထိဖြစ်ကြပြီးတော့သူတို့အားလုံးဟာဖန်အံမြို့နယ်မှာအသွာလာကန့်သတ်ထားရှိခံရသူတွေဖြစ်ပါတယ်။ဒီလူတွေကိုသက်ဆိုင်ရာသတ်မှတ်ထားတဲ့ဆေးရုံတွေမှာကုသမှုတွေဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့လည်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနကပြောပါတယ်။ဒီနေ့အထိတော့မြန်မာနိုင်ငံမှာယောဂပိုးတွေ့ရှိလို့ဆေးရုံတက်ကုသမှုခံယူပြီးယောဂပျောက်ခင်းလာသူ189ယောက်ရှိပြီးတော့တေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဒီနေ့တရက်ထဲမှာ13586ယောက်ရှိတာကြောင့်အများဆုံးစံချိန်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ38000ကျော်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူလည်းနောက်ထပ်336ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်ဟာ12500ကျော်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ49ယောက်ရှိပြီးတော့ဒီထဲက26ယောက်ကဆိုးမျိုးနဲ့အနာကအိမ်ချုံမျိုးတွေကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာယောဂါကူးစက်ခံသူ12306ယောက်နဲ့သေဆုံးသူ280ထပ်မံရှိပါတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့မေလနောက်ပိုင်းကစပြီးတော့နေ့စဉ်ယောဂါပိုးတွေ့ရှိသူဟာ30ကနေ50ကျားမှရှိတယ်ဆိုပြီးတော့ပြောပါတယ်။စင်ကိုမှာတော့အိမ်ထဲကနေအပြင်မထွက်ရမိတ်ထုတ်ထားတဲ့ကန့်သတ်ချက်တွေအတော်များများကိုပြန်ရုပ်သိမ်းလိုက်တာကြောင့်လူတွေအနေနဲ့စားသောက်ဆိုင်တွေမှာစားလာပြီးအားသာခံမတွေမှာလေ့ကျင့်ခန်းလုပ်တာတွေလုပ်နိုင်ပြီဖြစ်သလို9ယောက်ထပ်မကျော်ပဲစုဝေးတွေ့ဆုံလို့လည်းရပြီဖြစ်ပါတယ်ခင်ဗျာ။အခုဒီနေ့မှာစောပိုင်းကအိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်မှာတပ်ဖွဲ့တွေကြားခိုက်ရန်ဖြစ်ပွားမှုတွေတွင်ဖမ်းသွားတဲ့အိန္ဒိယစစ်သား10ယောက်ကိုတရုတ်နိုင်ငံကအိန္ဒိယဘက်ကိုပြန်လွှဲပေးခဲ့တယ်လို့အိန္ဒိယအစိုးရသတင်းရင်းမြစ်တစ်ခုကဒီနေ့ပြောပါတယ်။နျူကလ িয়ার အင်အားကြီးနိုင်ငံကြားနဲ့နိမိတ်အငင်းပွားမှုနဲ့ပတ်သက်ပြီးဖြစ်နေတဲ့တင်းမာမှုတွေကိုရှင်းချဖို့နှစ်ဖက်စလုံးကကြိုးပမ်းနေချိန်မှာပဲတရုတ်ဘက်ကအခုလိုအိန္ဒိယစစ်သားတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့အိန္ဒိယစစ်တပ်ကတော့ဒါနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာတော့မရှိသေးပါဘူး။အိန္ဒိယဆိုရရဲ့သတင်းရင်းမြစ်အရတော့အိန္ဒိယစစ်သားတွေကိုတရုတ်ဘက်ကမနေ့ကသာရီနေ့နောက်ပိုင်းကလွှတ်ပေးလိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂေါဝန်တောင်ကြားမှာနှစ်ဖက်ခိုက်ရန်ဖြစ်ပွားမှုအတွင်းရာရှိတူပါဝဲအိန္ဒိယစစ်သား20တင်ဆုံးသွားခဲ့ပြီးဒါဟာနှစ်ပေါင်း90ကျော်အတွင်းတင်ဆုံးမှုအများဆုံးပဋိပက္ခဖြစ်ပါတယ်။တရုတ်တပ်တွေဘက်မှလည်းထိခိုက်တင်ဆုံးမှုတွေရှိတယ်လို့အိန္ဒိယကပြောပေမဲ့တရုတ်ဆိုရဘက်ကတော့သုံးတရာထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။ အိန္ဒိယစစ်သားတချို့ရဲ့နာရီအခမ်းအနားတွေကိုလုပ်ပြီးတရက်ကြာမှာအိန္ဒိယလူထုကတရုတ်ကိုလက်တုံ့ပြန်ဖို့တရုတ်ကုန်ပစ္စည်းတွေကိုသိမ်းမောက်ဖို့တောင်းဆိုမှုတွေလည်းပိုများလာနေပါတယ်။အမေရိကန်ကတော့အခုလိုနှစ်ဖက်ပဋိပက္ခတွေအတွင်းအိန္ဒိယစစ်သားတွေတည်ဆုံတဲ့အပေါ်မှာဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။view american တန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
covid-19 ဓာတ်ခွဲအတည်ပြုလူနာသစ် 23 ကိုအစကတည်းကယောဂတန်တရားရှိခဲ့လို့ quarantine ဝင်ပြီး9ရက်အကြာမှာသူတို့ရဲ့ဓာတ်ခွဲနမူနာကိုရယူခဲ့တာလို့သိရပါတယ်ဒီအကြောင်းကိုကျွန်မစုစုပြပြသွားပါမယ်ရှင်ကျမိုင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့၈နှစ်ထုတ်ပြန်ချက်အရထိုင်းနဲ့မလေးရှားပြန် 23 မှာကိုဗစ်ရောဂါဓာတ်ခွဲတွေ့ရှိကြောင်းအတည်ပြုခဲ့တာပါအဲ့ဒီ23ဟာမြောက်ရီနယ်ဇက်ကိကနေတဆင့်ပြန်ဝင်လာတဲ့35ဦးပါအဖွဲ့တွေကဖြစ်ပြီးတော့သူတို့ကိုဖမ်းအံမျိုးကမူရစ်ဆေးဖြတ်စခန်းမှာရှင်းရနေကစပြီးအသွာလာကန့်သတ်လိုက်တာပါပုံမှန်ဆိုရင် quarantine စင်တာကိုရောက်တာနဲ့ဓာတ်ခွဲနမူနာရယူစစ်ဆေးခဲ့ပေမဲ့အခုတခါမှာတော့ကျမိုင်းဌာနတာဝန်ရှိသူတွေရဲ့အကြံပြုချက်ကြောင့်ရနောက်ဆုတ်ခဲ့ရတယ်လို့မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်
။ဘာလို့ချက်ချင်းဆက်လိုက်လို့ရှိရင်တကယ်လို့များသူတို့ထိတိကျတာရှိရင်ယောဂပြိုးတဲ့အချိန်ချင်းကျွန်တော်ရှင်းမပေါ်ဘူးခင်ဗျာ။ဒီတော့တော့ရှိနိုင်နေဆိုတော့တန်ဖျားရှိတဲ့တော့တနည်းငယ်ကျွန်တော်တို့ကြည့်ရနေစစ်မှန်စာကို7ရက်နေကြမှာဆွတ်ယူကြတာဖြစ်ပါတယ
်။သူတို့တွေက negative အဖြစ်ထွက်ထားတဲ့ဂျန်နဲ့12ဦးကိုတော့အသွာလာကန့်သတ်ထားတဲ့ရက်မပြည့်ခင်တစ်ခါပြန်ဆက်သွားမယ်လို့ဆိုပါတယ်။ဒီကနေ့မနက်ထုတ်ပြန်ခဲ့ပြီးဖြစ်တဲ့လူနာသစ် 23 ကိုသက်ဆိုင်ရာစီယုံတွေစီလွှဲပြောင်းပေးပြီးဖြစ်တဲ့အကြောင်းကိုလည်းဖန်ခိုင်အုပ်ချုပ်ရေးမှူးဦးစန်းအောင်ကအခုလိုပြောပါတယ်
။ဟုတ်ကဲ့အဲ့လိုလွှဲပေးထားပါအဲ့လိုလွှဲဖို့ကျွန်တော်တို့လမ်းညွှန်တဲ့အတွက်ဒီနေ့ပဲခိုင်ရတဲ့ဘက်မှူးဦးစီးပြီးတော့လုံလုံအဖွဲ့နဲ့လိုက်ပို့ပါ့
။ကရင်ပြည်နယ်ဖန်စီယုံကို2ဦး၊မွန်ပြည်နယ်က4ဦးကိုမော်လမြိုင်စီယုံရှိပြောင်းထားပြီးနောက်ထပ်18ဦးကိုတော့ရန်ကုန်မြို့ကဝေဘာကြီးစီယုံကိုလွှဲခဲ့တယ်လို့သိရပါတယ်။ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်ကိုဗစ်ဓာတ်ခွဲအတည်ပြုလူနာ286ဦးရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူကတော့189ဦးထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ COVID-19 ကူးစက်ရောဂါဖြစ်ပွားမှုမြင့်မားနေတဲ့ဘင်္ဂလားဒေ့ရ်နိုင်ငံပါဝင်ထိုင်း၊သီးရုပ်၊အိန္ဒိယ၊လာအိုနိုင်ငံကတရားမဝင်ခိုးဝင်လာသူတွေနဲ့လူပွဲစားတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူသွားမယ်လို့နိုင်ငံတော်သမ္မတရုံးကနေပြောဆိုခဲ့တဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိချင်းနိုင်ငံကနေတရားမဝင်ဝင်ရောက်သူတွေနဲ့လက်ခံစားတဲ့သူတွေကိုအရေးယူသွားမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဥစော်သေးကဒီကနေ့ကျင်းပတဲ့သမ္မတရုံးသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။တနင်္ဂနွေလုံးမှာရှိတဲ့နေသက်ဂိတ်တွေကနေပြီးတော့တရားဝင်ဂိတ်မဟုတ်ပဲနဲ့တရားမဝင်ခိုးဝင်လာရင်ကျွန်တော်အရေးယူမယ်။ဥစော်ရောဂါနဲ့ကျွန်တော်အရေးမယူဘူး။လောက်ကအနေနဲ့အရေးယူမယ်။အဲ့မှာလက်ခံစားတဲ့လူကိုလည်းတည့်ရနေပေါ့နော်။ဒီလူဒီခိုးဝင်လာမှတိတိနဲ့လက်ခံစားတဲ့လူလည်းကျွန်တော်တို့အရေးယူမယ်။အဲ့ဒါလည်းကျွန်တော်ကြေညာထားယူဖြစ်တယ်။အဲ့ဒါကဒီရခိုင်ပြည်နယ်ကိုထိုင်းနယ်ဆိုတရုတ်နယ်ဆိုအိန္ဒိယနယ်ဆိုလာအိုနယ်ဆိုအကုန်ပါပါပဲ
။အထူးသဖြင့်မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရ်နိုင်ငံဘက်ကနေမောင်သောမြို့နယ်ကတစ်ဆင့်တရားမဝင်ဝင်ရောက်လာမှုတွေက COVID-19 ရောဂါကူးစက်မှုအတွက်စိုးရိမ်စရာအနေထားမှရှိနေတာပါ။အစိုးရအနေနဲ့ဘင်္ဂလားနယ်ဆက်ကနေတရားမဝင်ခိုးဝင်လာသူတွေကိုအရေးယူသွားမယ်လို့ထုတ်ပြန်ပေမဲ့ဝင်ရောက်မှုကတော့ရှိနေစဲအခြေအနေမှရှိနေတယ်လို့ဥစော်သေးကပြောပါတယ်။
ဘင်္ဂလားဒေ့ရ်ကဝင်တဲ့ကိစ္စအဲ့ဒါလည်းကျွန်တော်တို့ဘက်ကပေါ်တာပိတ်ထားတယ်ဟိုဘက်ကလည်းပိတ်ထားတယ်သို့တော့ချောင်းပေါက်မြောင်းပေါက်တွေရှိတယ်ကျွန်တော်တို့ခြံစည်းရိုးပြုတ်ဝကလည်းမရအောင်အဲ့မှာချောင်းပေါက်မြောင်းပေါက်မှာပလေတွေပါကွန်ထွက်လို့ပေးရတယ်နှစ်ပေဘသူမှအိုင်ငါးရှာဖားရှာသွားလို့မရတော့ကျွန်တော်တို့ဘက်မှာအဲ့လိုမျိုးတန်တိုင်းနေနဲ့ဒီရေပြင်ကပိတ်တဲ့စနစ်လောက်ထားတာမဟုတ်ဘူးခြံစည်းရိုးတော့ကားတယ်ခြံစည်းရိုးအပြည့်ဝကပြီးရင်တော့မှခုနပြောတဲ့အပေါက်တွေကရှိနေသေးတယ်ဒါအပြည့်အချင်းတွေပေါ့နော်အဲ့ဒီအပေါက်တွေကခိုးဝင်ခိုးတဲ့တွေရှိတယ်ဆိုတဲ့သတင်းတွေလည်းကြားတယ်သတင်းတွေလည်းရတယ်ရတဲ့နေရာကျွန်တော်တို့ဖိတ်ဆို့ကိုလည်းလုပ်တယ်အဲ့မှာလည်းပွင့်လင်းပြောရရင်လူမောင်ကိုပွဲသားတွေရှိတယ်အဲ့ဘက်ကဒုံကျုံကြီးဘက်ကတာဝန်ရှိတဲ့လူတွေနဲ့ပေါင်းပြီးလူသွင်းလာတော့ဘုဆေဝါသွင်းလာတော့လုပ်တယ်ဆိုတဲ့သတင်းတွေကြားတော့ကျွန်တော်တို့အရေးယူခိုင်းတယ်သူပွဲသားဖတ်ကြည့်တယ်ဒါမျိုးဖြစ်စဉ်တွေရှိတယ်ပေါ့နော်အဲ့ဘက်မှာလည်းကျွန်တော်တို့တရားမဝင်ခိုးဝင်လာရင်ကျွန်တော်အရေးယူမယ်
ဘင်္ဂလားဒေ့ရ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့နိုင်ငံတွင်းကိုတရားမဝင်နေဆက်ဖြတ်ကျော်ပြန်လည်ဝင်လာတာတွေ့ရှိပြီးသူတို့ကိုဖမ်းဆီးကယ်ဆယ်ရေးစခန်းမှာလက်တလုံးနေရာချထားပေးပါတယ်။မြန်မာအစိုးရအနေနဲ့ကရိုဟင်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့ဒီဒုက္ခသည်တွေစီစစ်လက်ခံသွားမယ်လို့ကတိပေးထားပြီးသားပါ။ဒါပေမဲ့ကာယယောဂကာလအတွင်းဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားတာပါ။ဒီလိုအချိန်မှာတရားမဝင်နေဆက်ဖြတ်ကျော်မှုဖြစ်စေတဲ့လူပို့ဆောင်နေတဲ့ပွဲစားတွေကိုရေးယူဖို့ဟောထုတ်ဆောင်ရွက်နေတယ်လို့မောင်သောခရအုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါရယ် ဆိုရင်ဟောတော့ကိုချင်းနေတော့နှုတ်လည်းဒီချင်းတော့ဝန်လာလို့ပို့ပါလားဆိုတော့လူအမှန်တကယ်ပို့အဲ့ဒါတွေနဲ့ဒီလမ်းကြောင်းပေါက်တွေကနားတက်ပြန်လာတယ်လာတယ်လို့မှာတော့တရားဥကျေးရအောင်စုမင်္ဂလာကြီးကျေးရကကတို့လေသမားသူကိုလူကုန်ကူးမှုနဲ့အမှုဘွေးဖို့လှုပ်ဆောင်နေတယ်လို့တရားမဝင်ဝင်ရောက်လာတဲ့လမ်းကြောင်းကိုလည်းစီစစ်နေတယ်လို့သူကဆိုပါတယ်
မောင်တော်ဒေတာမှာကိုဗစ်-19ရောဂါကြောင့်သိရှိမှုအားနည်းနေတယ်လို့မောင်တော်မြို့ခံကိုသုံးမြင့်ဦးကသူ့တွေ့ကြုံကိုခုလိုပြောပါတယ်။လက်ရှိဒီမောင်တော်ဒေတာမှာကြာဒီကိုဗစ်-19ရောဂါရဲ့ဟိုဟာကိုသူတို့သိသိချာချာမသိကြဘူး။ကျွန်တော်ပထမဆုံးမှဒီမောင်တော်မှနှစ်ယောက်စားတွေ့တယ်ကျွန်တော်ကအိမ်ထဲမှာရှိတဲ့ဒီဘင်္ဂလီတချို့တွေနဲ့ကျွန်တော်စကားပြောကြည့်တယ်။ကျွန်တော်ပြောတယ်မင်းတို့အခုရွာတွ သူတို့ပါဇက်ထဲမှာသက်သာမပေးနိုင်လို့ဖမ်းထားတယ်လို့ပြောတဲ့ကူကချိန်မှာဒါမျိုးဖြစ်စဉ်ဖြစ်ခဲ့ဘူးလို့ဒါသူတို့ပြောတယ်လို့ဒီကူကသုံးသပ်လို့ရနေ့ခေတ်ကကြသူတို့ကဒီယောဂါဒီတကယ်ကိုလူတွေကိုထိခိုက်နိုင်တဲ့ယောဂါဖြစ်တယ်ဆိုတဲ့ဟာကိုသူတို့ဒီမှာအသိမရှိဘူ
းမောင်တော်ဒေတာနဲ့နှမ်းမြစ်တစ်ခုတည်းတာခြားရတဲ့ဘင်္ဂလားဒေ့ရ်နိုင်ငံကော့ပဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူများပြားလာလို့ဆိုရင်ပြီးမြန်မာဖက်ချန်းကိုတရားမဝင်ပြန်ဝင်လာတဲ့လူတွေများပြားနေတယ်လို့သူကဆိုပါတယ်ကိုဗစ်ကာလတွင်တစ်ဖက်နိုင်ငံကပြန်လည်ဝင်ရောက်လာမှုကိုအစိုးရကပိတ်ပင်ထားပေမဲ့တရားမဝင်ဝင်ရောက်လာသူ90ကျော်ရှိနေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအစိုးရတပ်ရဲ့နေမင်ရှင်းလင်းရေးစစ်ဆင်ရေးကာလအတွင်းဒေသခံရိုဟင်ဂျာမူဆလင်တိုင်းငန်းအိန္ဒိချင်းဘင်္ဂလားဒေ့ရ်ထဲထွက်ပြေးသွားကြတာဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်။နေရပြန်လာရွှေပြောင်းလူသားတွေပြည်တွင်းမှာအလုံးလက်မဲ့ဖြစ်သွားသူတွေအရေးကိစ္စဟာအစိုးရအတွက်ရောအလုံးသမားအဖွဲ့အစည်းတွေကြားမှာပါအပူတပင်းကင်ကြွယ်ရမယ့်ပြဿနာဖြစ်လာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရနဲ့ရပ်ဘက်အဖွဲ့တွေအလုံးသမားအရေးကိစ္စလက်တလောဆောင်ရွက်နေတဲ့အပိုင်းကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ COVID-19 ရောဂါအရှိန်မြင့်လာရဲ့မတ်လလောက်ကစပြီးနေရပြန်လာရဲ့မြန်မာရွှေပြောင်းလူသားတွေဟာတိတ်နေချီရှိပါတယ်အစိုးရအနေနဲ့ထိုင်းကိုရီးယားမလေးရှားဂျပန်ဒီနိုင်ငံတွေကပြန်လာရဲ့တရားဝင်စည်းရုံးကိုပဲကောက်ယူနိုင်ပြီးတရုတ်အပါအဝင်အိန္ဒိယချင်းနိုင်ငံတွေကိုတရားမဝင်သွားတဲ့အလုပ်သားစည်းရုံးကိုတော့အထူးကြမကောက်နိုင်သေးဘူးလို့အလုပ်သမားဝန်ကြီးဌာနတောင်းရှိသူတို့ကပြောပါတယ်သူတို့အတွက်နေရမှာအလုပ်ကင်ဖန်တီးပေးဖို့အစိုးရကကြိုးစားနေရလို့ပြောပါတယ်သူတို့ကျွမ်းကျင်တဲ့အပိုင်းနဲ့ပြည်တွင်းရဲ့လိုအပ်ချက်သိနိုင်အောင်နေဆက်နဲ့လေဆိပ်ကပြန်လာတဲ့သူတွေကိုလုပ်ငန်းကျွမ်းကျင်မှုစည်းရင်အချက်လက်တွေကိုပြည်အောင်စုအစင်ကကောက်ယူနေပြီးလက်လက်မှတ်မိတာကိုတော့သက်ဆိုင်ရာပြည်နယ်တိုင်းကအလုံသမားညွှန်ကြားမှုဦးစီးဌာနတွေကဆက်လက်ကောက်ယူနေကြောင်းအလုံသမားဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးမျိုးအောင်ကပြောပါတယ်။လုံးနေ
တော့အဓိကတော့လုံသမားညွှန်ကြားရပေါ့နော်ပြန်ရောက်တဲ့လူချင်းကဒီနေ့900ဝန်းကျင်ဆိုရင်စိုက်တွေးမှာဘာလို့လုပ်ခဲ့လဲမွေးမြူဘလုံးကစားပြန်လို့ရစားအဲ့ဒါလူတွေတော့နော်အဲ့ဒါလေးကောက်တယ်အချို့ကလလန်းမမီတဲ့ဟာတွေရင်းကလေးလွတ်သွားတဲ့အလေးတွေလည်းအဲ့ဒီပြည်နေတဲ့တိုင်းမှာရှိတယ်အဲ့ဒီလူမိုင်းညွန်ကြိုင်ဦးစီးဌာနမှာရှိတိုင်းဦးစီးကြီးကိုတောင်းပေးပြီးတော့အဲ့ဒါလူတွေကောက်ခိုင်းတာရှိတော့နော
်ပြည်ပရောက်လူသားတွေပြန်ဝင်လာနိုင်အောင်ဆောင်ရွက်နေရမျိုးမဟုတ်တော့ဘဲသူတို့စီကပါလာမဲ့လုပ်ငန်းကျွမ်းညင်မှုကိုပြည်တွင်းမှာပြန်အသုံးချပြီးအလုပ်တွေလည်းဖန်တီးပေးဖို့လိုမယ်လို့အလုပ်သမားသမဂ္ဂ MICS ရဲ့အထွေထွေတွင်းရမှုဥတ္တန်ထင်အောင်ကပြောပါတယ်
။ဒီကာလကတော့ကိုဗစ်ကနေဖြစ်နေတာကြောင့်နိုင်ငံရေးနည်းလုပ်ငန်းမှုတွေကလည်းလာမှာမဟုတ်ဘူးပေါ့နော်။လက်ရှိဒီထဲမှာရှိနေတဲ့သက်ရောက်လုံးယုံတွေမပိတ်ဖို့လို့ရေးဖို့ပဲအစိုးရအနေနဲ့ကဦးစားပေးဆောင်ရွက်ပြီးတော့မှဒီသက်ရောက်လုံးယုံတွေမှာအလုံးသမားတွေအချက်တွေရှိလာတယ်ဆိုလို့ရှိရင်ဒါဒီပါနေဝင်လာတဲ့ကျန်းကျန်မှုရှိတဲ့အလုပ်သမားတွေလည်းပေါ့နော်ပူပေါင်းဆောင်ရွက်ပြီးတော့မှအလုပ်ခံပေးတာမျိုးတွေပြန်လည်ပြီးတော့မှဟိုတင်ကြားပြသပေးတဲ့လုပ်ငန်းစဉ်တွေကိုလုပ်နိုင်ရင်တော့ဒါအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တို့ကယူဆပါတယ်ခင်ဗျာ
မြန်မာတနင်္ဂနွေဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CTUM ကရွှေပြောင်းလို့သမားကိစ္စကိုစည်းရင်းကောက်ယူနေပြီးသူတို့အတွက်နေရမှာကိုက်ညီရဲ့အလို့ကန်ရဖို့လုပ်နေကြောင်းဥပမာလွတ်တော်ပိုင်းကလွတ်ဆောင်နေတဲ့လမ်းခေတ်နဲ့စီမံကိန်းမှာတနည်းဝင်ငွေကျပ် 8,000 ရနိုင်တာမျိုးပါအခုကနေရပြန်ရွှေပြောင်းလို့သားတွေအလို့ကန်ရဖို့အပြင်ကျပ်ငွေတိတ်နေချီပေးထားပြီးနိုင်ငံသားကိုသွားဖို့ပြင်နေတဲ့သူတွေအတွက်ပါထည့်စင်းလာရလိမ့်မယ်လို့ CTUM ကရွှေပြောင်းအလို့သမားရေးရာဌာနကဦးဟိန်လက်ကပြောပါတယ်
ခုဆိုလို့ရှိလို့ရှိရင်ကျွန်တော်ထိုင်းဟိုဘောက်ကိုအတန်းလေးထုတ်ထားတဲ့အလုပ်သမားဆိုလို့ရှိလို့ရှိရင်လည်းထောက်ကောင်းကျော်ရှိတယ်ပေါ့နော်။ကျွန်တော်နိုင်ငံအတီးတီးကိုစာရေးထုတ်ထားတဲ့ဒီကသူ့ဟာနဲ့သူတို့ရှိတယ်။ခုကဟိုကပြန်လာတဲ့အလုပ်သမားတွေလည်းရှိတယ်။ဒီကထပ်ဖို့အလုပ်သမားတွေကလည်းမထွက်ကြဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုးရင်းခါလည်းဖြစ်တဲ့အတွက်ကြောင့်အလုပ်လက်မဲ့တွေတော့ပို့ပြီးတော့များလာနိုင်တယ်။များလာနိုင်တဲ့အပြင်အဲ့ဒီကနေမှဟိုမဖြစ်တင်တာတွေလည်းဖြစ်လာနိုင်တယ်ပေါ့နော
်။လူမှုဝန်ထမ်းခေစည်းနဲ့ပြန်လာနေရခြားသားဝန်ကြီးဌာနအချက်လက်တိုင်းဆိုရင်ပြည်တွင်းမှာအလုပ်လက်မဲ့ဖြစ်နေသူက2,000ဝန်းကျင်လောက်ရှိပါတယ်။အဲ့ဒီရေကြွက်ထဲမှာစက်ရုံပိတ်သိမ်းခံရလို့အလုပ်ရှင်ကဖြုတ်လိုက်လို့ကိုဗစ်အကြောင်းပြချက်နဲ့အလုပ်ဖြုတ်ခံရတဲ့တမကအဖွဲ့တွေကုန်ချမ်းပြတ်လတ်လို့ပိတ်လိုက်တဲ့စက်ရုံကအလုပ်သားတွေအဲ့ဒီလိုအစိုးရကစနစ်တကျခွဲခြားစစ်ဆင်နိုင်မှလက်ရှိရေကြွက်ထဲပုံမဆိုးအောင်တားဆီးနိုင်လိမ့်မယ်လို့တမကအဖွဲ့ဝင်တွေကတိုက်တွန်းကြပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ COVID-19 ကာလမှာအလုပ်လက်မဲ့ဖြစ်နေပြီးနေရက်ပြန်လို့မရတဲ့တရားမဝင်မြန်မာတွေတဲကနှစ်ပတ်ကျော်အတွင်းမလေးရှားမှာတည်ဆုံးသူ9ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မအေးမှာပါမြန်မာ9သိန်းတက်မနဲ့အလုပ်လုပ်ကန်နေတဲ့မလေးရှားမှာ COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်နောက်ဆက်တွဲဖြစ်တရားမဝင်မြန်မာတွေအလုပ်လက်မဲ့ဖြစ်လာပြီးနေထိုင်စားသောက်ရေးတွေခက်ခဲလာနေပါတယ်။အလုပ်လက်မဲ့ဖြစ်ရတဲ့အထက်နေရက်ပြန်ဖို့ကလည်းမလွယ်ကူသေးတဲ့အခြေအနေတွေပါ။ COVID ကာလမှာမလေးရှားအစိုးရရဲ့ပိတ်ဆို့ဖမ်းဆီးမှုတွေကြောင့်ကောစီးပွားရေးကြက်တဲမှုတွေကြောင့်ရောအလုပ်ရှင်တွေကအလုပ်ဖြုတ်နေကြတဲ့အချိန်မြန်မာတွေအနေနဲ့စိတ်သက်သာကြတာတွေပိတ်ဆို့ကန့်သက်ပြီးနိုင်ငံသားတွေအနေများတဲ့နေရာတွေမှာအဖမ်းအဆီးတွေများလာတာတွေရဲ့ကြောင့်ထွက်ပေါက်မရှိတယ်လို့ဖြစ်လာကြပြီးမိမိကိုယ်ကိုမိမိအဆုံးစီရင်မှုတွေဟာမလေးရှားနိုင်ငံထဲမှာဒီအပိုင်းအတွင်းဇက်တိုက်ဆိုတလို့ခက်စိတ်စိတ်ဖြစ်လာခဲ့ပါတယ်မလေးရှားနိုင်ငံကမြန်မာလူမှုကူညီရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကတော့တရားမဝင်မြန်မာလူသမားတွေရဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
သူတို့မြန်မာပြည်လို့ပြန်လို့မရဘူးအောက်လားလို့ကိုထိုင်းနဲ့ဇက်ကပြန်မယ်ဆိုလို့ရှိရင်လည်းဒီ border မှာလုံလုံရေးတွေအပြစ်ချထားတဲ့တောင်ဆိုမပြန်ရဲကြဘူးမပြန်ရဲတဲ့အခါမှာသူတို့ကထပ်ပေါက်တွေကပိတ်နေတယ်ငွေရေးကြီးလည်းမရှိဘူးအိမ်လာလာတွေလည်းပေးစရာမရှိဘူးစားရေးတောက်ရေးတွေလည်းအထက်ကဲတွေ့နေတယ်အဲ့ဒါကြောင့်မို့ပြည်ပအိုးအနေပြီးတော့ကုပ်ပြည်လေးကိုပြောင်းဖို့အခက်ကဲတွေ့နေတယ်ပြောင်းဖို့အတွက်လည်းသူကအထောက်အထားမရှိတဲ့ခါကျတော့အခုပြန်တဲ့အစီအစဉ်မှာလည်းသူတို့မပါကြဘူးမပါကြတော့သူကစိတ်ပစ္စည်းမှုတွေအများများတယ်။နောက်ပြည်တွင်းမှာလည်းမိသားစုကိစ္စရတယ်၊ကြုံရတဲ့နေရာတွေလည်းရှိနေမှာပေါ့လေ။ဒီအားလုံးရဲ့ပြည်စည်းမှုတွေအားလုံးကိုမလုံဆောင်တဲ့နောက်ဆုံးအဆင့်တော့ကိုယ့်ကိုယ်စုံချသေးသွားတာလေးပေါ့လေ။ကျွန်တော်တို့ကပုန်းနိုင်ရေးကူညီမှုအနေနဲ့တော့နိုင်ရေးတုံးမှုကိုကြုံတွေ့နေတယ်။နောက်ပြည်နယ်ဘက်မှာလည်းဒီလိုနိုင်ရေးတွေကိုကြုံတွေ့နေရတယ်။18ရက်နေ့မှာကျွန်တော်ဂျိုဟိုဘာလူမျိုးမှာတယောက်ချပြီးအဲ့လိုဟာမျိုးပေါ့ဒီဒီဇိုးချပြီးတောင်းဟိုဒီကြောင့်ကိုကျွန်တော်ဒီကျမ်းမာရေးဌာနကနေပေါ့ကျွန်တော်သိရှိရတယ်ပေါ့
ဂျွန်လ18ရက်နေ့တုန်းကတော့ကွာလန်လမ်ပူမှာပဲတဦးတည်ဆုံးခဲ့ပြီးတခြားပြည်နယ်ဘက်ကနေပြောင်းလာတဲ့တရားမဝင်အလို့သမားဖြစ်တဲ့အကြောင်းမိသားစုဝင်တဦးကပြောပြပါတယ်
မရှိဘူးမရှိဘူးမပါတာမရှိဘူးခုနကဖက်လောက်ရှိပြီညီမတို့ကမတွေ့တာသူချိန်နေတဲ့ရညီမတို့လည်းမသိဘူးလားမချိန်နေတဲ့ရညီမတို့လည်းမသိဘူးသူအိမ်မှာသူရအခန်းတကာအရှိမအဲ့ဒီကျိုးစချပြီးနေပြတာပဲအမအောင်မင်းထွန်းအကအသက်20နှစ်နဲ့မော်ရမြိုင်သူမော်ရမြိုင်တိုင်းဝန်ကိုင်းသူကဝင်တုံးလာမနေရ
မလေးရှားနိုင်ငံမှာမြန်မာ9သိန်းတဲ့မနေ့လှုပ်လှုပ်ကြိုင်နေကြပြီးတရားမဝင်သိန်းကနန်းနဲ့ရှိနေတာပါအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလုပ်လုပ်စားလို့မရတာကြောင့်နေရက်ကိုပြင်ချင်နေကြပါတယ်အရင်တုန်းကတော့ထိုင်းနိုင်ငံကိုဖျက်ပြီးလူပွဲစားတွေနဲ့မလေးရှားကိုလာခဲ့ကြတယ်လို့ထိုင်းနိုင်ငံကိုဖျက်ပြီးနေရက်ကိုပြင်နေကြတာပါအခုခါမှာတော့နေဆက်လန်းတွေလည်းပိတ်ဆို့ထားတာတွေကြောင့်လည်းပြန်လို့မရဖြစ်နေကြပါတယ်ဒီအတွက်နေထိုင်ရက်တည်ရေးခက်ခဲနေတဲ့တရားမဝင်အလုပ်သမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကနေရက်ပြန်နိုင်ရေးအတွက်ကျိုးစားလှုပ်ဆောင်ပေးစီခြင်းကြောင့်လူမှုရေးအဖွဲ့တွေကတော့မြစ်တက်ရက်ခံပြောဆိုနေကြပါတယ်။ကျမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဥဆောင်ညွှန်ကြားရေးမှူးအဆင့်နဲ့ဌာနဆိုင်ရာအစိုးရဝန်ထမ်းအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းကြီးတွေမှာပါဝင်ပတ်သက်တာရှိရင်သမရကိုအတိပေးပြီးခွင့်ပြုချက်ယူရမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထွန်းပါ စိတ်ကန်းအာဏာပိုင်နဲ့အခခွန်ဌာနဦးဆောင်ညွှန်ကြားရေးမှူးနှစ်ဦးဟာစစ်တပ်ပိုင်ဥပိုင်ကုမ္ပဏီရဲ့ဒါရိုက်တာအဖွဲ့ဝင်တွေဖြစ်နေတယ်ဆိုတာသတင်းတွေမှာဖော်ပြရေးသားလာကြတဲ့နောက်တက်ထွက်အစိုးရအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတာတွေအပေါ်အတော်လေးမေးခွန်းဖြစ်နေပါတယ်။အများပြည်သူသံတရားကင်းရှင်းစေဖို့အတွက်ဦးဆောင်ညွှန်ကြားရေးမှူးအဆင့်အစိုးရအရာရှိကြီးတွေအနေနဲ့ဒီလိုစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်တာရှိရင်နိုင်ငံတော်သမ္မတကိုတင်ပြပြီးခွင့်ပြုချက်ယူရမယ်လို့သမ္မတရုံးပြောခွင့်ရသူဦးစော်ထေးကပြောသွားပါတယ်။
ဒီကျွန်တော်တို့အစိုးရရဲ့ဝန်ကြီးဌာနဌာနဆိုင်ရာတွေရဲ့အကြီးအကဲတွေဖြစ်တဲ့ညွှန်ကြားမှုချုပ်တွေဥဆောင်ညွှန်ကြားမှုပေါ့နော် DGMD တွေကဘယ်သူကခန့်အရလဲဆိုနိုင်ငံတော်သမ္မတကတိုက်ခန့်အရပါလေဒီပုဂ္ဂိုလ်တွေနဲ့သူတို့လုဆောင်ချက်တွေမှာတော့တက်ဆိုင်တဲ့ဝန်ကြီးဌာနတွေကရှင်းလင်းတာတော့ဒါတွေကဟိုးအရင်တက်မတော်ဆိုရလက်ထက်ကဖွဲ့စည်းထားတဲ့အမိန့်တွေမှာပါသွားတာပေါ့နော်ပါသွားပြီမဲ့လို့ဒီနောက်ပိုင်းမှာတော့အစည်းအဝေးတက်ရောက်တာတို့ပါဝင်ပတ်သက်တာမရှိဘူးပေါ့နော်မရှိတော့လည်းပဲသူတန်တရာကင်းကင်းနဲ့ဖြစ်စေခြင်းနဲ့ဆိုရင်ဒါတွေကိုတိုက်ခိုက်တဲ့နိုင်ငံတော်သမရစီပြန်ပြီးတော့တင်ပြဖို့ဆိုတော့ရှင်းလင်းချက်ရုံကအကြံပြုထားတယ်လို့ကျွန်တော်သိရတယ်။ဒါပေမဲ့ကျွန်တော်တို့သမရရုံကတော့တင်ပြလာခြင်းတော့မရှိသေးဘူးပေါ့နော်။တင်ပြလာတဲ့အခါမှာလည်းဟိုသမရစီတင်ပြပြီးတော့ဆုံးဖြတ်ခံယူပြီးဆောင်ရွက်တော့မှာဖြစ်ပါတယ်
။နိုင်ငံဝန်ထမ်းတွေအနေနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမလုပ်ရဘူးဆိုတော့ကျင့်ဝတ်အစီအမံရှိပြီးသားပါ။နိုင်ငံဝန်ထမ်းတွေဟာနိုင်ငံဝန်ထမ်းဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာသင့်ပြီးတော့လိုက်နာမှုမရှိချိုးဖောက်ရင်အရေးယူတာတွေလုပ်ရမယ်ဆိုပေမဲ့လက်ရှိမှာဒီလိုကိစ္စတွေကိုဘယ်လိုအရေးယူဆောင်ရွက်လိုက်သလဲဆိုတာတိတိကျကျဖြစ်မနေဘူးလို့နိုင်ငံရေးလေးလာသုံးသပ်သူသတင်းသားဆရာဦးစီသူအောင်မြင့်ကအဝေးပန်းပါတယ
်ဝန်ထမ်းစီရင်စီကမှာပါတဲ့အတိုင်းကိုတော့သူတို့လိုက်နာရမှာပေါ့နော်ဝန်ထမ်းစီရင်စီကမှာတော့ပါပါတယ်နိုင်ငံဝန်ထမ်းတွေကဘယ်လိုစီးပွားရေးလုပ်ငန်းတွေဆိုရင်ဒါသူအဲ့ဒီမှာဝင်ပါတာမျိုးတွေမလုပ်ရဘူးပါညာဆိုပြီးတော့အဲ့လိုပြဋ္ဌာန်းတာရှိတယ်အဲ့ဒီပြဋ္ဌာန်းချက်တွေကိုတော့လိုက်နာဖို့လိုမယ်လို့တော့ထင်ပါတယ်ဒီလိုလိုက်လာတာမရှိဘူးအဲချိုးဖောက်တယ်ဗျာဆိုတာကိုသူ့သက်ဆိုင်ရာဝန်ကြီးဌာနကပြည်ရင်တော်၎င်းအချို့အဖွဲ့ကပြည်ရင်တော်၎င်းတို့မို့ပြည်သူကဟိုတိုင်ကြားရင်တော်၎င်းဒါသူတို့အရေးယူရမှာပေါ့အဲ့ဒါကအချို့ကိစ္စတွေလောက်ဆိုရင်သူတို့ဌာနတွင်အရေးယူတာမျိုးရှိတယ်လို့တော့ကြားတယ်ဒါပေမဲ့ဘယ်ကိစ္စကိုဘယ်လိုကြောက်မလို့ဘယ်လိုအရေးယူလိုက်လဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့ကြည့်ကြအဲ့ဒါမသိရအောင်နောက်သူတို့ရဲ့သဘောတဘာဝအရာလဲထုတ်ပြန်တဲ့အလေးထားလည်းကျွန်တော်တို့မတွေ့ရဘူးအဲ့ဒါတော့ဟိုအရေးဖြစ်ကြတဲ့အခုဖြစ်ပြီပေါ့နော
်ဒါပေမဲ့အခုအစိုးရကအတက်နိုင်ဆုံးဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်တာတွေ့ရတယ်လို့ဆိုပါတယ်အခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေကလည်းအရင်တုန်းကနဲ့စာရင်ပို့ပြီးတော့အရေးယူလာနိုင်တဲ့အခြေအနေတွေတွေ့ရတယ်လို့ဦးစီသူအောင်မြင့်ကဆိုပါတယ်တပ်မတော်ကအငိမ့်စားယူပြီးအရက်ဖက်မှာတာဝန်ထမ်းဆောင်နေတဲ့အစိုးရအရာရှိကြီးတွေအနေနဲ့အခုလိုစစ်တပ်စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့အပေါ်မေးခွန်းထုတ်နေသလိုပဲစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိလာနေပါတယ်။နိုင်ငံဝန်ထမ်းအဖြစ်ကာကွယ်ရေးဘတ်ဂျက်နဲ့တပ်မတော်ပစ္စည်းဝယ်ယူထောက်ပံ့ရေးတို့အတွက်တာဝန်ရှိတဲ့တပ်မတော်အရာရှိတွေကတပ်ပိုင်စီးပွားရေးလုပ်ငန်းခွဲတွေရဲ့ဥဆောင်အခန်းကဏ္ဍတွေမှာပါဝင်ပတ်သက်နေတာကဆိုးရွားတဲ့အကျိုးစီးပွားပဋိပက္ခဖြစ်စေသလိုပြည်တွင်းစစ်ရှေ့ကြစေဖို့ဗန္ဒရေးဆိုင်ရာမလုံဖြစ်နေတဲ့ဆိုပြီးဇွန်လ18ရက်ကထုတ်ပြန်တဲ့ Justice for Myanmar အဖွဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ဒါကြောင့်မြန်မာစစ်တပ်အတွင်းအကျိုးစီးပွားပဋိပက္ခနဲ့အကျင့်ပြတ်ချစားမှုတွေကိုစုံစမ်းပေးဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရခိုင်နောက်ပိုင်းကပုံလူကျုံမြို့နယ်ကြောက်ဆိုင်ကျေးရွာနီးမှာဒီကနေ့မနက်ပိုင်းကအစိုးရတပ်နဲ့ဖွေလို့ကြတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတို့ထိခိုက်မှုရှိတဲ့ရှင်တွေကိုပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်နောက်ပိုင်းကပုံလူကျုံမြို့နယ်နဲ့ကြောက်ဆိုင်ကျေးရွာကြားရန်ကုန်စစ်တွေကလိုင်းမပေါ်မှာဒီကနေ့မနက်ပိုင်းကအစိုးရတပ်နဲ့ဖွေလို့ကြတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့ပုံလူကျုံမြို့နယ်မျိုးသားလွှတ်တော်မှဦးခင်မောင်လကပြောပါတယ
်ကြောက်ဆိုင်ရောတော့မရောက်ဘူးပုံလူကျုံကဓမ္မိုက်ကြော်ကြော်လောက်ဝေးနေရအဲ့ဒီမှာအိုးအိမ်ကထောက်ဝင်ရှိတယ်အဲ့ဒီထောက်ဝင်နောက်ခက်ကအဲ့နာမတက်ပွေးဖြစ်တာ6နာရီခွဲလောက်ကဖြစ်တာ9နာရီ45အထိကတော့တနေ့တနေ့ကြိုကြကြိုကြကြားနေကြတော့လည်းနေကြီးလည်းအရှဲ20 30လောက်ကြားတယ်လို့ပြောတယ
်အဲ့ဒီပြေခါမှုတွေမှာကြောက်တော်ဘက်ကဆင်းလာတဲ့ creative တင်ရင်မော်တော်ယာဉ်တွေကိုထိမှန်ပြီးအမျိုးသမီးတဦးတန်ရရှိခဲ့တယ်လို့ကြောက်ဆိုင်ကြီးပါအုပ်ချုပ်မှုဦးရထွန်းကပြောပါတယ
်တန်ရတာကတော့ကျွန်တော်တို့ဒီဟိုကြောက်တော်ဘက်ကဆင်းလာတဲ့ခရီးတွေကတည်းကဟိုကသူတို့ကနေပြီးခရီးတွေကတည်းကလှမ်းပိတ်တယ်လှမ်းပိတ်တယ်မှာခရီးတွေမှာခရီးတွေမှာပါတယ်မှာအမျိုးသမီးတဦးကနေပြီးကြီးပေါင်ပေါင်မှသွားတယ်။ဒါပြီးကော့တာယာကိုပိတ်တယ်သူတို့ကကော့တာယာပါသွားတယ်။ဒီမှာခရီးခိတ်ပြတဲ့ရတို့တန်ရတယ်
။တိုက်ပွဲဖြစ်ပေါ်တာကြောင့်ကြောက်ဆိုင်ကြီးရွာကဒေသခံတချို့ဆက်လင်းနဲ့ထွက်ပြစ်ချင်းလက်လက်ကြီးကြီးကြပြီးတော့နေမြောက်တော့တာကြောင့်တိစုံသူရှိမရှိစစ်ဆေးနေတယ်လို့သူကဆက်ပြောပါတယ်
။နေပြီးတော့ဟိုကဒီကျွန်တော်တို့ရွာကနေပြီးတော့တိုက်ပွဲဖြစ်ချင်းဆုံးကဟိုဖက်ကန့်ကိုနေပြီးဟိုဆက်လင်းနဲ့ခုတယ်လေ။အဲ့ဒီချိန်မှာနေပြီးတော့ဟိုသူကဟိုရှိပြေရှိပြေပေါင်းနဲ့နေပြီးသူကလက်လက်ကြီးနဲ့ပြတ်တယ်။ကျွန်တော်တို့ကဟိုပြည့်တဲ့လေတကြီးကဘလုံးမြုပ်တော့တာ ရင်းလေပါမှာအဲ့ဒါကိုကျွန်တော်စုံစမ်းနေဆုံးပဲကျွန်တော်မသိရသေးဘူးဗျာ
ပုံကြုံမျိုးနဲ့တွေ့မှာဒီကနေ့တိုက်ပွဲဖြစ်ပေါ်တာရှိပေမဲ့အသေးစိတ်ချက်လက်ကိုမသိရသေးဘူးလို့ရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။အိုးဒီနေ့မနေ့မှာတိုက်ပွဲဖြစ်တာတော့ရှိတယ်လို့သိရတယ်ဗျ။အဲ့ဒီပုံနာကျွန်းဒီကြောက်ဆိုင်နဲ့ဒီကူဝါကြောင်အဲ့ဒီမှာဟိုယထာလန်တခြားမှာတိုက်ပွဲဖြစ်တာရှိတယ်လို့သိရတယ်။ဒါပေမဲ့လို့ဒီတိုက်ပွဲဖြစ်ပေါ်မှုဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစီတော့မသိရသေးဘူး။
ဒီကနေ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲရှင်နေတဲ့ပတ်သက်ပြီးမင်းမြန်ကိုတမ်တော်ဖက်ကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံခြေဆိုခဲ့ခြင်းမရှိပါဘူး။လက်ရှိချိန်မှာဒီကနေ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့အနီးအနားခြေရွာတွေကဒေသခံတွေဟာဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြပြီးပုံနှကျွန်းမြို့ပေါ်မှာလည်းလူသားလူလာကျင်းပနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပုံနှကျွန်းမြို့နဲ့ကြောက်ဆိုင်ခြေရွာအတွင်းကိုပြီးခဲ့တဲ့ဧပြီလ13ရက်နေ့ကလည်းလက်နက်ကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်ကြောက်ဆိုင်ခြေရွာသား10ဦးသေဆုံးပြီးဒဏ်ရာများပြားရရှိခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပုံနှကျွန်းစစ်ထဲမှာတမ်တော်သားတူဓာတ်ထိုးခံရပြီးတူဖန်စီခံခဲ့ရတာလည်းရှိပါတယ်။အခုလိုရခိုင်မြောက်ပိုင်းတိုက်ပွဲတွေတွင်အရသာထိခိုက်သေဆုံးမှုတွေရှိနေတာကြောင့်အရသာတွေကိုကာကွယ်ပေးကြဖို့နဲ့အပြန်အလှန်အပြည့်ရကြဖို့ဒီကနေ့ထုတ်ပြန်တဲ့ရှစ်တောင်အာရှဒေသကုလသမဂ္ဂလူခွင့်ရယူထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့အေအေကိုကုလဘက်ကတိုက်တွန်းထားပါတယ်။ဒါအပြင်အဲ့ဒီဒေသကအရသာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပြီးခဲ့တဲ့နှစ်ကလေးကပိတ်ပင်ထားတာတွေကိုလည်းပြန်လည်ရုပ်သွင်းဖို့တောင်းဆိုပါတယ်။လုံချုံရေးအကြောင်းပြချက်နဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဖက်မှာအင်တာနက်လိုင်းပိတ်ပင်ထားတာတွေကိုလည်းရုပ်သွင်းဖို့ကုလသမဂ္ဂလူခွင့်ရယူကတိုက်တွန်းခဲ့ပါတယ်။ဒီလိုအင်တာနက်တွေပိတ်ပင်ထားတာကြောင့် COVID-19 ကပ္ပကာယောဂါရင်ဆိုင်နေရတဲ့ပဏိပခဒေတာအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတတိယပေးပို့ထားပါတယ်
။နော်ရဲ့တရေကောင်းကဖေးပါမြေရန်လို့ရှာချမှာသူဘဝတတနာအယုဆုံးသူ
မင်္ဂလာပါရှင်။နောက်မဲ့တင်းငရီနဲ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မေတ္တာတရားကိုအမှတ်တရနဲ့အကုန်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်တွေလည်းဖခင်များနေ့မှာကိုယ့်ရဲ့ဖေဖေကိုမေတ္တာတိလက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုက်ရတစ်ဆင့်ပြောချင်ကြတယ်ဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုရဲ့နာမည်ကိုဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Burmese News ဆိုတာမှာ send message ဆိုတဲ့နေရာကနေစာရေးနိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးပို့နိုင်ပါတယ် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးခန္ဓာကိုကျမခင်မြွေကတင်ဆက်ပေးပါမယ်။ကမ္ဘာတဝန်းစစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်ကိုပြည်တွင်မှာအိုအင်းစွန့်ခွာထွက်ပြေးနေကြတဲ့သူတွေအပါအဝင်နေရစွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တန်း80နီးပါးရှိပြီးဒီထဲမှာတဝက်နီးပါးကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်။ဒုက္ခသည်ဆူရဲအတိုင်းပညာရေးလူမှုရေးစာဝန်တွေရေးအခြေခံခွင့်ရေးတွေကိုတာမန်လူတွေလိုအပြည့်အဝမရကြသလိုဒုက္ခသည်ဘဝမှာအခွင့်အလမ်းဆိုတာကလည်းမရှိသလောက်ပါ။ဒီလိုအခြေအနေမျိုးမှာဘဝကိုရှုံးမပေးဘဲအောင်မြင်တဲ့အနာဂတ်တစ်ခုရဖို့ပုံဖော်ကြိုးစားကြတဲ့ဒုက္ခတွေလူမှုတိုင်းဝိုင်းကိုပြန်လည်အကျိုးပြုနေကြတဲ့ဒုက္ခတွေလည်းအများအပြားရှိပါတယ်။ဒီဇွန်လ20ရက်နေ့ကတော့ဒီလိုဒုက္ခတွေရဲ့ဘဝကိုအသိမှတ်ပြုပြီးဒုက္ခတွေရဲ့အကျိုးကဘာကပုံမနာလေသိရှိလာဖို့ရည်ရွယ်တဲ့ကမ္ဘာဒုက္ခတွေများနေပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုနေ့မှာဒုက္ခတွေဘဝအခက်အခဲတွေကိုရုန်းကန်ကျော်ဖြတ်ပြီးလူမှုတိုင်းဝိုင်းအတွက်ပြန်လည်အကျိုးပြုနေတဲ့အမျိုးသမီးကောင်းဆောင်တယောက်လည်းဖြစ်အမေရိကန်နိုင်ငံဆိုင်ဌာနကချီးမြှင့်တဲ့2019ခုနှစ်အမျိုးသမီးရဲစွမ်းတက်သည့်ဆုရှင်လေးဖြစ်တဲ့နော်ကညောဘောရဲ့ဖြတ်သန်းမှုတချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင
်ยังมีแล้วนอกเหนือพอยังนี่โอเพราแล้วก็เชิญมีประเด็นนี้ก็ได้อยู่ก็ได้ก็ป่ะบ้านมนูโคแลนี่แล้วตุกโตคุยกันนุยซี နော်အဝယ်ပြည့်ဝီလာခင်းနေနော်ပြီးတော့သူဒီတစ်ဖက်နဲ့ဝီဒီမှာဝဲတာ
ကျမနေကနော်ကညော့ဖို့ပါကျမကိုထိုင်းနေစက်တနေရာမှာမွေးခဲ့ရပါ1985 86ခုနှစ်လောက်ကကရင်ဒေသမှာမြမတမတော်ကဖြက်လေးဖြက်မှုသုံးပြီးကရင်တော်လှန်ရေးတပ်ဖွဲ့တွေကိုနှိမ်နင်းဖို့ကြိုးစားတာမှာလက်နက်ကန်ရဲ့အရက်သားရဲ့လူမခွဲခြားပဲအားလုံးကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျမရဲ့မိဘတွေအပါအဝင်ကရင်မိသားစုတွေအများပြထမ်းမြင်မှာနှက်ဆက်ကိုထွက်ပြေးကြရပါတယ်ဒီလိုနဲ့ကျမမိဘတွေဟာနေဆက်တချောက်ပေးလို့ရတင်းရှောင်ပြေးလွားနေခဲ့ကြရပြီးကျမကိုလည်းထိုင်းနေဆက်တနေရမှာပဲမွေးခဲ့တာပါလို့ကရင်မျိုးသမီးနော်ကညော့ဖို့ပြောသွားတာပါနော်ကညော့ဖို့ရမိသားစုလိုပဲမြမနိုင်ငံတွင်းလက်နက်ကိုင်ပြပကတွေကြောင့်ထမ်းမြင်မှာနေဆက်တချောက်မှာပြင်းရင်းမှာပဲဥယင်စွန်ခွာထွက်ပြေးနေကြတဲ့သူတွေထမ်းနေငံဘက်ချမ်းကိုရောက်လာပြီးဒုက္ခတွေစခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခတွေတွေသိနေချီပြီးတော့ရှိပါတယ်လနကန်ပြိပခါရီနဲ့နိုင်ငံရေးလူမှုရေးဖိနှိပ်မှုမျိုးစုံကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာကမ္ဘာတစ်ဝှမ်းမှာ89တန်းခွဲလောက်ရှိပြီးဒါဟာကမ္ဘာလူဦးရေရဲ့1ရာခိုင်နှုန်းလောက်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်ထားပါတယ်။ဒီအထက်မှာတဝက်လောက်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပါနော်ကညော့ဖို့ဆိုရင်လေနေဆက်ဒေသလက်နက်ကိုင်ပြိပက္ခတွေကြောင့်ဘေးလွယာရွှေ့ပြောင်းနေထိုင်သွားလာရင်နောက်ဆုံးထိုင်းနိုင်ငံဘက်ချမ်းကဒုက္ခသည်စခန်းကိုရောက်လာတဲ့အချိန်မှာအသက်17နှစ်ရှိနေပါပြီ။ဒုက္ခသည်စခန်းအတွင်းမှာပဲချွတ်ချွတ်တက်တက်ကြီးပြင်းနေရပေမယ့်ပညာကိုရသလောက်လေ့လာစီပူခဲ့ပါတယ်။ဘဝကိုအလွယ်လွယ်အရှုံးမပေးဘဲသူ့လိုပဲလက်နက်ကိုင်ပြိပက္ခတွေကြောင့်ဒုက္ခကြုံတွေ့ကြတဲ့သူတွေကိုပြန်လည်ကူညီပေးနိုင်ဖို့လူခွင့်ရေးကာကွယ်မြင့်တင်သူတယောက်ဖြစ်လာဖို့ရည်မှန်းကြိုးစားခဲ့တဲ့သူပဲဖြစ်ပါတယ်။
မေမအဝဲနေနေပူလပကပကေဒေဝကုကုနေတဖတ်တနအူရာဘဘဒူရတော်ခါနော်ပကေဝရာပကေတဲလေပွာတာဆာနေကနေပတာတူဒီယောဖတ်တီယာကပတောဘာအဘာကုကုလလဘာဒုကုကဝ
ဒုကသစခန်းနေမှာအနေထိုင်စားတော့အများကြီးဆင်းရဲခဲ့ပါတယ်အခွင့်လန်းစူရာလည်းမရှိပါဘူးဒါပေမဲ့ကျမကဒုက္ခတွေထဲမှာတော့ကံကောင်းတဲ့ဒုက္ခတွေတယောက်လိုခံယူပါတယ်ဘာဖြစ်လို့လဲဆိုတော့ကရင်အမျိုးသမီးအဖွဲ့အစည်း KWO နဲ့တွေ့ဆုံပြီးဒီအဖွဲ့ထဲမှာပါဝင်ခွင့်ရခဲ့တယ်လို့လူအခွင့်အရေးအမျိုးသမီးအခွင့်အရေးစားတဲ့သင်တန်းတွေလည်လာခွင့်ရခဲ့ပါတယ်။တခြားတိုင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့ပြီးတော့ကုနိုင်ငံရဲ့အခြေအနေတွေကိုလည်လာသိရှိခွင့်ရပါတယ်။မျက်စိပွင့်နားပွင့်ဖြစ်လာခဲ့ရပါတယ်။ဒီလိုသိလာတဲ့အချိန်မှာတခြားကုလူဒုက္ခသည်တွေကိုလည်းပြန်ပြီးတော့ကူညီပေးချင်ပါတယ်။စစ်ပွဲတွေကြမှာကြီးပြင်းခဲ့ရသူတယောက်အနေနဲ့စစ်ပွဲတွေရဲ့ဒဏ်တွေမတရားမှုတွေနဲ့ဖိနှိပ်မှုတွေကိုတွန်းလှန်တိုက်ဖြတ်ခြင်းနဲ့စိတ်နဲ့ကျမစူးစမ်းခဲ့ပါတယ်လို့နော်ကကျော်ဖိုးကပြောပြသွားတာပါသူဟာအခုချိန်မှာတော့အရေးပါတဲ့အမျိုးသမီးခေါင်းဆောင်တယောက်ဖြစ်နေပါပြီကရင်အမျိုးသမီးအစည်းအရုံး KWO ရဲ့အထွေထွေမှုတာဝန်ကိုယူထားတယ်လို့စစ်ပွဲတွေပြည်ပခတွေအတွင်ကအမျိုးသမီးတွေနဲ့ကလင်းငယ်တွေရဲ့ဘဝတွေကိုကာကွယ်မြင့်တင်ဖို့လူသားတိုင်းကျန်းသူအခွင့်အရေးခံစားကြရစေဖို့ရှီလန်းကနေကြိုးပမ်းနေတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ပါသူ့ဘဝတစ်လျှောက်လုံးဖိနှိပ်ခံရသူတွေနဲ့အကာအကွယ်မဲ့သူတွေဘက်ကနေရပ်တည်ခဲ့တယ်လို့မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တာဝန်ရှိသူတွေကိုရဲရဲဝံ့ဝံ့ထောက်ပြပြောဆိုခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစည်းအဝေးတွေမှာလည်းဒီလိုကာကွယ်မဲ့သူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့စဉ်ဆက်မပြတ်လှုံ့ဆော်ပြောဆိုနေတာပါဒီလိုသူ့ရဲ့မဆုံမနစ်ဂျိုးပန်းအာထုံမှုတွေကြောင့်ပဲအမေရိကန်နိုင်ငံသားရေးဌာနကချင်းမြင့်တဲ့2019ခုနှစ်အတွက်အမျိုးသမီးရဲစွမ်းတက်တီရှင်ဆု International Women of Courage Award ကိုဂုဏ်ပြုခံထားရတဲ့သူလည်းဖြစ်ပါတယ်လူငယ်အမျိုးသမီးဒုက္ခသည်တယောက်အနေနဲ့အခုလိုအခြေအနေရောက်လာအောင်ကိုယ့်ကိုယ်ကိုယုံကြည်မှုဘယ်လိုတည်ဆောက်ယူခဲ့တာပါလဲနော်ကညောဖို့ကတော့သူ့အတွက်ပညာရေးကစိတ်ကိုအရေးပါခဲ့ပါတယ်လို့ပြောပါတယ
်လာကော်ပိုလာယမလိုဘဝဒါဘောက်ခိုးတဲ့ခွေတဲ့ရနော်ဒပမှုတဲ့ခွေတဲ့ရဝေလော့ခိမနေသိညာလယနေအဝေးတဲ့ခွေတဲ့ရဥတီတဲ့ဣဒတ်မေဟမဟာဝရမောဣဒတ်ခွေတဲ့ရလက်ကနေအခုနေတူပါဒီသ
ာပညာရေးကအရေးကြီးပါတယ်ကျမဒုက္ခတဲ့စခန်းထဲမှာအထက်တန်းပညာရအောင်သင်ယူခဲ့တဲ့အချိန်လူအခွင့်အရေးအမျိုးသမီးအခွင့်အရေးစုရာတွေကိုကျမလေ့လာခွင့်ရခဲ့ပါတယ်ဒီလိုလေ့လာတော့မှပဲကိုရဲ့အခွင့်အရေးပါလဲဆိုတာကိုသိလာခဲ့တာပါဒီလိုသိလာတော့မှတခြားသူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ပေးနိုင်ကူညီပေးနိုင်ပါတယ်လူအခွင့်အရေးကိုမသိနားမလဲကြသေးတဲ့လူငယ်ရီအမျိုးသမီးတွေတခြားဒုက္ခသည်တွေကိုလည်းကိုသိရဲ့အကြောင်းအရာတွေကိုမျှဝေပေးလာနိုင်ခဲ့ပါတယ်လို့နော်ကညော့ဖို့ကပြောသွားတာပါအမျိုးသမီးရဲစွမ်းတက်တီရှင်စုချင်းမြင့်ခင်ရတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
အဝဲကပလာဒုနိဘဝေဒာနော်အဝဲသူကောကတဟိလကပေါ်လမေရတုဒုတာလူအဝဲတဟိလကပေါ်ခုနေအဝဲကေရဝရတာဝိတဘတ်ခာအမနခလတတိတတိညာပပနော
ဝေနာမြန်မာရဲ့စွမ်းဆောင်မှုတွေကိုအတိမတ်ပြုတဲ့စုမှုကျမတွေ့တော့အရေးပါပါတယ်ထမ်းမြမနေဆက်မှာရှိနေကြတဲ့ဒုက္ခတွေဆိုတာထိုင်းဆူရကတရားဝင်အတိမတ်ပြုထားတဲ့သူတွေမဟုတ်ပါဘူး
ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာပြည်ရင်းစာတမ်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုလက်ခံထားပေမဲ့လို့ဒုက္ခသည်အဖြစ်တရားဝင်အသိမှတ်ပြုထားတာမဟုတ်ပါဘူး။ဒါကြောင့်ဒုက္ခသည်တွေအတွက်လုံခြုံမှုဆိုတာမရှိပါဘူး။သွာလာနေထိုင်ရတဲ့နေရာမှာအကာအကွယ်မရကြပါဘူး။ဒီလိုအခြေအနေတွေကြားမှာလူခွင့်ရေးချိုးဖောက်နေကြတဲ့အစိုးရတွေရဲ့လုပ်ရက်တွေကိုထောက်ပြပြီးလူခွင့်ရေးကာကွယ်မြင့်တင်မှုစူးစမ်းနေကြတဲ့သူတွေကိုအသိမဲ့ပြုပေးတဲ့အတွက်ပဲဖြစ်ပါတယ်။ဒီလိုအသိမဲ့ပြုပေးတဲ့အတွက်ခွန်အားတွေပို့ပြီးတော့ဖြစ်စေပါတယ်။တည်ဆုချီးမြှင့်ခံရတဲ့အတွက်ကရင်မျိုးသမီးစည်းရုံးထွက်လဲကျမဂုဏ်ယူပါတယ်။တခြားမျိုးသမီးတွေအတွက်လည်းရှီတန်းကနေနမူနာကောင်းဖြစ်ဖို့မျှော်လင့်ပါတယ်။ဒုက္ခသည်စခန်းမှာကြီးပြင်းကြရသူဖြစ်ပေမဲ့ဒုက္ခသည်တွေကိုယ်တိုင်လည်းကိုယ့်ရဲ့လူမှုအတိုင်းအဝိုင်းအတွက်ပြန်ပြီးအကျိုးပြုနိုင်တဲ့တရားမမျှတမှုတွေကိုကျွမ်းလာနိုင်တဲ့ဆိုတဲ့သတင်းစကားမျိုးလည်းပေးရရောက်ပါတယ်လို့အမျိုးသမီးရင်းစွန်းတတိရှင်စုချင်းမြင့်ခံထားရတဲ့နှော့ကညောဖို့ပြောသွားတာပါ။နှော့ကညောဖို့ဥဆောင်ပါဝင်လှုပ်ရှားနေတဲ့ကရင်အမျိုးသမီးအစည်းအရုံးဟာဆိုရင်လည်းနေဆက်ဒေသနဲ့ဒုက္ခသည်စခန်းတွေအတွင်းကအမျိုးသမီးတွေအတွက်စွမ်းရည်မြင့်တရေးသင်တန်းတွေပို့ချပေးပြီးလူခွင့်ရေးဆိုင်ရာဗဟုသုတတွေမျှဝေပေးတယ်လို့အမျိုးသမီးကောင်းဆောင်လေးပို့မို့ဖို့ထွက်လာအောင်အပိကူညီနေတဲ့အဖွဲပဲဖြစ်ပါတယ်။အခုဆိုရင်ကရင်မျိုးသမီးစီယုံကနေမွေးထုတ်ပေးလိုက်တဲ့အမျိုးသမီးကောင်းဆောင်လေးအများပြားရှိနေပြီလို့နှော့ကညော့ဖော့ကပြောပါတယ်။တကယ်တော့ဒုက္ခတဲ့အမျိုးသမီးတယောက်ဆွပြီးကိုကိုကိုတင်ငယ်နေစရာမလိုပဲကိုရှိတဲ့ပတ်ဝန်းကျင်ကိုသင်ယူစရာနေရာတစ်ခုအဖြစ်မှတ်ယူပြီးရနိုင်တဲ့ပညာခွင့်လန်းတွေကိုအသုံးချပြီးအပတ်တကုတ်လေးလာစီးပူးမယ်။ကိုရဲ့ခွင့်ရေးကိုနားလည်ပြီးကိုယ့်ရဲ့ယုံကြည်ချက်ကိုရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုနိုင်မယ်ဆိုရင်လူမှုတိုင်းဝိုင်းအတွက်အကျိုးပြုသူတူဖြစ်လာနိုင်ပါတယ်လို့နှော့ကညော့ဖော်ကပြောပါတယ
်အဝဲပကေနဝရာဘာကဘာခေဘူနေကိပတ်ဆာဟာကဘာနော်ဖကေရာဘာကဘာခေမိပတာကမာပါဘေမေကူကလစ်ဘမေတဟီအခါပါတော့ဘဘတင်ရလာပတာလဘကေရာဘာကညော့ဖော်
ဒုက္ခတွေဖြစ်လို့စိတ်ပျက်စရာမလိုပါဘူးဒုက္ခတွေဖြစ်ရတာကျမတို့ရဲ့အပြစ်မဟုတ်ပါဘူးကျမတို့လည်းလူသားတွေပါပဲလူသားအခွင့်အရေးအပြည့်အဝရှိပါတယ်ကျမတို့ကြိုးစားဖို့အရှုံးမပေးဖို့ပဲလိုပါတယ်။ဒုက္ခသည်စခန်းထဲမှာနေရင်းနဲ့ပဲကိုရနိုင်တဲ့ခွင့်လန်းတွေကိုယူပြီးလေ့လာစီးပူးပါ။ဒုက္ခသည်စခန်းကိုကိုအတွက်သင်ယူစရာနေရာတစ်ခုလိုသတ်မှတ်ပါ။ရတဲ့ပညာရေးကိုရသလောက်လေ့လာသင်ယူပြီးလူမှုတိုင်းဝိုင်းအတွက်ကိုတက်နိုင်တဲ့ဘက်ကနေပြန်ပြီးတော့ကူညီပေးပါ။ဒီလိုနည်းနဲ့တိုးတက်မှုတွေရအောင်ယူနိုင်ပါတယ်လို့နှော့ကညော့ဖော့ကပြောသွားတာပါ။ခိုင်မာတဲ့ယုံကြည်ချက်နဲ့ဆွဲလုံးလာတာစိုက်ထုတ်မယ်ဆိုရင်တော့ကို့အတွက်အခွင့်အလမ်းတွေဆိုတာပေါ်ပေါက်နိုင်ပြီးအဲ့ဒီလိုပေါ်ပေါက်လာတဲ့အခါမှာလက်လွတ်ဆုံးရှုံးမခံဖို့သာအရေးကြီးပါတယ်။တကယ်တော့ဒုက္ခတွေပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတဦးတယောက်တိုင်းဟာကိုတက်ဆွမ်းနိုင်တဲ့တတောင့်တနေရာကနေလူမှုအတိုင်းအဝအတွက်အပြောင်းလဲတွေဖြစ်အောင်လုပ်နိုင်တယ်ဆိုတာကိုစစ်ပွဲတွေအကြားပြေးလွှားရုန်းကန်ရင်ဒုက္ခတွေစခန်းအတွင်းမှာကြီးပြင်းလာခဲ့ပေမဲ့လို့ဒီကနေ့မှာတော့ကိုယ့်ရဲ့လူမှုအတိုင်းအဝအတွင်းမှာသာမကနိုင်ငံတကာကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ဖြစ်လာခဲ့တဲ့နော့ကညောဖော့ရဲ့ဖြတ်သန်းမှုအတွေ့အကြုံတွေကတက်တည်ပြနေတဲ့ဆူရာတင်ပြရင်းနဲ့ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ဗျချွေးပါရှင်။
ဂုတဝတ္တုဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်စီးပွားရေးအခြေအနေနဲ့ရိုက်ခတ်မှုတွေအကြောင်းကိုတင်ပြပေးရမယ်။အမေရိကန်စီးပွားရေးပြန်ကောင်းလာဖို့အချိန်ယူရအောင်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြပွားမှုတွေတကြော့ပြန်ဖြစ်ပွားလာနိုင်တယ်လို့လေးရက်တစ်ချိန်ကျင်းပတဲ့အမေရိကန်ထွေထွေရွေးကောက်ပွဲလဲလာမယ့်နိုဝင်ဘာလအတွင်းကျင်းပဖို့ရှိတာကြောင့်အခုလိုမျိုးသုံးသပ်ကြတာပါ။အမေရိကန်စီးပွားရေးကရဲ့နဲ့ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမြန်မာအမေရိကန်ကုန်သည်ကြီးများအတင်းဥက္ကဋ္ဌကိုထွန်းတင်ကိုကျွန်တော်အောင်ကဆက်သွင်းမေးမြန်းတင်ပြပေးထားပါရခင်ဗျာ။
မင်္ဂလာပါကိုထွန်းနေဒီ American စီးပွားရေးရာအခုအခါမှာဆိုရင်အကြဘက်ကိုသွားနေတာပေါ့လေဆိုတဲ့ခါကျတော့ဒီလာမဲ့ဒီလာပိုင်းတွေအတွင်းမှာရောအချိန်တွေဘယ်လိုဆက်ရှိမယ်လို့ခမန်းမိပါလဲ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီမှာအခုစုံနေရတဲ့ပြဿနာက COVID-19 နဲ့ပတ်သက်ပြီးတော့ American နိုင်ငံမှာ40 million တန်း40လောက်ကကျွန်တော်တို့အလုပ်လက်မဲ့ဖြစ်နေတယ်ခင်ဗျာဆိုအဲ့လိုမျိုးအချိန်တွေမှာအခုဒီမှာကြည့်လိုက်ရင် US မှာဆိုရင်တော်တော်များများလုပ်ငန်းတွေအားလုံးကရပ်နေပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့အလုပ်မသွားခွင့်မရတာရယ်လော့ကဒေါင်းဖြစ်နေတာရယ်။နောက်ဒီကိုဗစ်တွေကိုကျွန်တော်တို့အများကြီးရင်ဆိုင်နေရပါတယ်။နယူးယောက်ဆိုအများဆုံးကမ္ဘာအသိဆုံးပါပဲခင်ဗျာ။စတာတော့တရုတ်ပြည်ကစလာတယ်။ဒါပေမဲ့အမေရိကမှာတော်တော်ဒုက္ခရောက်တာကအမေရိကအများဆုံးရောက်တယ်ခင်ဗျာ။ economic အရာရောလူမှုရေးအရာရောစက်မှားရေးအရာရောသုံးခုလုံးအရာအမေရိကန်ကနံပါတ်1လို့မျိုးသွားနေတဲ့အခြေမျိုးဖြစ်နေပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီအချိန်မှာဒီလာမဲ့လာတွေရောလာမဲ့လာတွေရောဒီစီးပွားရေးကပြန်ပြီးတော့ တော်တော်လေးထောင်ပြတ်လာမယ်သို့မဟုတ်လည်း stable ဖြစ်လာမယ်တက်မှလာမယ်ဆိုတာကိုလုံးဝမမြင်ပါဘူးခင်ဗ
ျစီးပွားရေးဘက်မှာဆိုရင်တော့ဒါဟိုအမေရိကန်ဆိုရလည်းပဲဒီကြဆင်းနေတဲ့စီးပွားရေးကိုအားကံမှုဆိုပြီးတော့ဒီလွှတ်တော်အောင်အစိုးရကနေပြီးတော့ဒီထောက်ပံ့ငွေတွေထုတ်ပေးထားတာပေါ့လေဆိုတော့အဲ့ဒီဟာဒီထောက်ပံ့ငွေတွေထဲမှာနောက်အထူးသဖြင့်ကဒီ unemployment benefit ပေါ့နော်ဒီအလုပ်လက်မဲ့ထောက်ပံ့ခြင်းမှာဆိုလို့ရှိရင်လည်းပဲဒီတာမန်ပေးနေကြတဲ့တယောက်ကို600လောက်ပို့ပြီးတော့ပေးနေတာပေါ့ဆိုတော့အဲ့ဒါကလည်းဒီဇူလိုင်လအကုန်ဆိုလို့ရှိရင်ပြီးပြီပေါ့လေဒါပေမဲ့အခုထောက်ပံ့ခြင်းတွေလည်းရက်ပြီးနောက်ခုနလို unemployment benefit ဒီ600ပေးနေတဲ့ဟာလည်းဇူလိုင်လကိုရက်ပြီးဆိုရင်ရောဒီနောက်ပိုင်းမှာအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်မလဲ
ဇူလိုင်နဲ့ဩဂတ်မှာကကျွန်တော်တို့ဘာဖြစ်လို့ဟိုဟာဖြစ်လဲဆိုတော့မမြင်ရသေးတာကရထားတဲ့ပတ်စံတွေရတချို့တွေ food stamp တွေရထားတယ်ရှိပါတယ်ခင်ဗျအစိုးရဘက်ကနေပေးထားတဲ့ဟာတွေ job မသွားလို့သူတို့ benefit တွေရထားတာတွေရှိပါတယ်အဲ့ဒါတွေကအားလုံးကဇူလိုင်ဩဂတ်မှာကုန်သွားမှာပါခင်ဗျအစိုးရဘက်ကနေပြီးတော့အလုပ်လက်မဲ့ပေးနေတဲ့ဟာတွေကလည်းသူ့မှာ fund မရှိတော့ဘူးခင်ဗျဆိုတော့အဲ့ဒီဥစားတွေကိုလူတိုင်းအင်လာကပေးရမယ်ခင်ဗျနောက်ပြီးတော့သူတို့အိမ်ကားရဲ့ insurance တွေပေးရတယ်ခင်ဗျာနောက်ကားရဲ့ note ပေးရပါတယ်ကားအတွက်လာစင်ခြေနေရတဲ့ဟာတွေကသူတို့အတွက်မှာတော်တော်ကိုအခက်အခဲရှိလာလိမ့်မယ်ခင်ဗျာပေးဖို့အတွက်ကိုဘာဖြစ်လို့လဲဆိုတော့ဒါကြောင့်ကျွန်တော်တို့ property တွေမှာ real estate တွေအိမ်ဆောက်ဦးအိမ်ယာမြေယာမှာအကိုကြီးလိုက်မယ်ဆိုရင်ဒီနှစ်မှာဆိုရင်အများကြီးအိမ်တွေကဗန်ထဲကိုရောက်လာမယ်လက်ထဲကိုခင်ဗျာဘာဖြစ်လို့လဲဆိုတော့ first quarter 2021မှာကိုရဲ့ tax ပေးရတော့မယ်အကိုနေလာတဲ့အိမ်ရဲ့tax ကိုအကောပေးရတော့မယ် January February March မှာပေးရတဲ့ခါကျတော့ဒီအိမ်တွေတော်တော်များများတွေက market ကိုပြန်ပြီးတော့ဘန်ရဲ့လက်ထဲကိုရောက်လာမယ်ကိုရဲ့
ဟိုပြီးခဲ့တဲ့ရက်ပိုင်းမှာဆိုလို့ရှိရင် American ပြည်နယ်20ကျော်တယ်20ကျော်လောက်မှာကဒီ COVID-19 ကူးစက်မှုတွေကိုဟိုအမြင့်ဆုံးရောက်သွားတယ်ဆိုတဲ့သတင်းတွေထွက်လာတယ်ဆိုတော့လာမယ့် September မှာလည်းပဲ COVID-19 ဒီ second wave ပေါ့လေနောက်တစ်ကြော့ပြန်ပြီးတော့လာနိုင်ကြီးရှိတယ်ဆိုပြီးတော့လေဒါခုနလိုပေါ့ဟိုပညာရှင်တွေကျန်းမာရေးပညာရှင်တွေကသုံးသပ်ထားတာဆိုတော့ဘယ်လိုအခြေအနေရှိနိုင်ပါမလဲ
အခုလာမယ့်အခြေအနေကကိုယ်ပိုဆိုးမယ်ဘာဖြစ်လို့လဲဆိုတော့ဘာဖြစ်လို့ဆိုးနိုင်တယ်လဲဆိုတော့လူတွေကတော်တော်ဟို social distancing လည်းမသုံးတော့ဘူးကိုယ်နောက်ပြီးတော့ mask တွေဘာတွေလဲတခါတလေကျတော့မထည့်တော့ဘူးနောက်ဒီနေ့ဆိုကျွန်တော်တို့ဒီကနေပြီးတော့ Texas ဆိုပါတော့ကိုယ်ဒီကိုပြောတဲ့20 state တွေမှာတော်တော်များများကကြောင်းလဲပြန်ဖွင့်နေကြဖွင့်ကြကြတယ်ပေါ့ကိုယ်အဲ့ဒီအချိန်မှာကျတော့သူတို့ကဘာလုပ်မလဲဆိုတော့ mask ကိုလုံးဝသုံးခိုင်းမယ် social distancing လုပ်ပြီးတော့ကျောင်းကိုပြန်ဖွင့်ဖို့စူးစမ်းနေကြတယ်ခင်ဗျ။ဒါပေမဲ့လူထုအားလုံးကတော်တော်များများကတိကျတယ်အဲ့ဒါရုပ်စာကဖြစ်ဖို့မလွယ်ဘူးခင်ဗျ။ဘာလို့ဆိုတော့ second wave ကလုံးဝမှန်ပြီးသားလည်းဖြစ်နေတယ်။ရောက်လဲရောက်နေပြီခင်ဗျ။တချို့ state တွေဆိုကိုပြောလို့20တောင်မဟုတ်ဘူးက25 20 28 state တွေအားလုံးက level 20မှာရှိနေတယ် nation wide အခုလုံးမှာအဲ့ဒီ level က9တို့9တို့4တို့ရောက်သွားပြီကိုရဲ့ဆိုတော့ infected person တွေက daily ကိုများများလာတယ်ဆိုတော့ covid ကပိုပြီးအာသန်နေကိုရဲ့
တစ်ဖက်မှာလည်းပဲဒါအခုဒါ November ဆိုလို့ရှိရင်ဒါ American သမရရွေးကောက်ပွဲအထူးထူးရွေးကောက်ပွဲလာပြီဒီစီးပွားရေးနဲ့ American စီးပွားရေးနဲ့ပတ်သက်ပြီးတော့သမရ Trump ရဲ့မူဝါဒတွေကလည်းဘယ်လောက်တိအောင်ဟိုအထောက်အကူဖြစ်စေပါလဲ
အထောက်အကူဖြစ်ဖို့ဆိုတာကကိုရဲ့သူကိုအောင်သူကလုံနေတာကအခုဟာကဘယ်လိုလဲဆိုတော့ agriculture ကိုတရုတ်ပြည်ကအများကြီးကျွန်တော်တို့ cotton တို့ကျွန်တော်ဘာကွန်ပေါ့ကိုရဲအဲ့ဒါရဲပဲတို့ဘာတို့ကတော်တော်များများ volume အရယူတဲ့ကမ္ဘာအကြီးဆုံးကျွန်တော်တို့ export လုပ်တာကအဲတရုတ်ပြည်ကိုကျွန်တော်တို့ export လုပ်တယ်ပေါ့ကိုရဲဆိုအဲ့ဒီအချိန်မှာ तू ကဒီဥစ္စာကိုလည်း तू ကထပ်ပြီးတော့လှုပ်ပေးနေတယ်တရုတ်နဲ့လည်းမိတ်ဖွဲ့ပြီးတော့ထပ်ပြီးတော့အထောက်ပံ့နေရဖို့အထောက်ကူတွေရဖို့အတွက်ကိုဒီရွေးကောက်ပွဲမှာတော်တော်လေးကိုစီးပွားရေးတက်လာရင် तू အတွက်ကတော်တော်ကောင်းတယ်မတက်လာခဲ့ရင် तू အတွက်ကတော်တော်လေးကို chances က very weak ဖြစ်နေတယ်စီးပွားရေးအရာကောကျမရေးအရာကောကျွန်တော်တို့နောက်ပညာရေးဘက်ကလည်းဘလောက်ထိကျွန်တော်တို့ဖွင့်နိုင်မလဲဆိုတာလာမယ့် fall မှာကျောင်းနေဖွင့်နိုင်ဖို့အဓိကမဖွင့်ခဲ့ရင်ဒီမိသားစုတွေအားလုံးကတိမ်ထဲမှာပဲနေပြီးတော့စီးပွားရေးလက်ကျဆင်းမယ်ကျွန်တော်တို့နိုင်ငံရေးအားလုံး policy ရောကျွန်တော် foreign policy ခေါ်မှာပေါ့နိုင်ငံရေး policy မှာလည်းကျွန်တော်တို့ကကြံခဲ့မယ်အဲ့ဒီအပြင်ကိုကျွန်တော်တို့စီးပွားရေးကတော့အခုထိပဲဆရာရဲ့ဘယ်လိုမှအပေါ်မတက်လာဘူးခင်ဗျဘယ်လိုမှမမြင်ဘူးလည်းမမြင်ဘူ
းနောက်ဆုံးမိကောမှာဆိုတော့ဒီအမေရိကန်မှာတော့ခုနလိုပဲစီးပွားရေးလုပ်ငန်းတွေထဲမှာလည်းဒါမြန်မာတွေလုပ်နေကြတဲ့ဟိုလုပ်ငန်းတွေလည်းအများကြီးပါတာပေါ့လေဆိုတော့ဒီလိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရောဟိုဘာတွေကြိုပြီးတော့ဒီအခြေအနေအရရအတွက်ဘာတွေကြိုပြီးတော့ပြင်ဆင်ထားရင်ကောင်းမယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီမှာအခုဆိုရပေးနေတာက SBA loan လို့ခေါ်ရခင်ဗျအဲ့ဒီက Small Business Authority ကနေပြီးတော့သူတို့ကနေပြီးတော့ loan ထုတ်ပေးတယ်ရာခိုင်နှုန်းကကိုပြောရရင်ယုံတော့ယုံမှာမဟုတ်200ရာခိုင်နှုန်းပဲတစ်နှစ်ကိုပေးရမှာခင်ဗျအဲ့ဒီဟာလေးတွေကိုသူတို့ကထုတ်ပေးတယ်လုပ်ငန်းရှင်တွေအားလုံးပေါ့နော် small business ဆိုတာကအသေးစားလုပ်ငန်းရှင်တွေရဲ့အလက်ဆက်လုပ်ငန်းရှင်တွေအားလုံးကို ထုတ်ပေးပြီးတော့သူတို့ပမပြောက်သွားအောင်မပပျောက်သွားအောင်အစိုးရနေပြီးတော့အဲ့ဒါလေးတွေပံ့ပိုးပေးတယ်ဘဏ်ကနေတစင်လုံးတွေထုတ်ပေးတယ်ခင်ဗျာနောက်လုံးတစ်ခုကကျွန်တော်အဲ့ဒါကိုမြန်မာကွန်တယ်တွေအားလုံးသိအောင်လည်းပြောပြအောင် disaster loan ဆိုတာတစ်ခုရှိသေးတယ်ကိုရအခုစီမှာအလုပ်သမားတွေရှိနေတဲ့အချိန်မှာအလုပ်သမားတွေကိုမထုတ်ဖို့အဲ့ဒီအလုပ်သမားတွေကိုဆက်ထားဖို့အတွက်အခု loan တသက်ထုတ်ပေးတယ်ကိုရအခုပေးထားတဲ့လာခရဲ့ 2.5% 200ခိုင်နှုန်း 1.5 ခိုင်နှုန်းကိုအခုအဲ့ဒီပေးအတွက်ကိုထုတ်ပေးတယ်အလုပ်သမားတွေကိုမထုတ်ပါနဲ့ဆက်ပြီးတော့ထားပါကျွန်တော်တို့ဘက်ကနေပြီးတော့အဲ့ဒီပတ်ဆောင်အစိုးရနေပေးတယ်ကိုဆိုတော့တခုပဲလုပ်ပါရတဲ့ loan ကိုရအောင်ယူပါအဲ့ဒါကိုမကြည့်ပါနဲ့ကျွန်တော်ဘယ်လိုဆက်မလဲဘယ်လိုလုပ်မလဲဆိုတာကိုမကြည့်နဲ့ 2% ဆိုတာကဟိုအင်္ဂလိပ်လိုခေါ်တော့ steal ပေါ့အလကားရတဲ့ပုံစံပဲကိုရဆိုတော့လုပ်ပါယူပါယူပြီးတော့စီးပွားရေးကိုစီးပွားရေးမှာကိုယ့်အိပ်ပတ်ဆောင်မြင်းကြီးမြုံနံပြီးတော့ရှေ့ကိုဆက်ယူသွားပ
ါအခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါအတွေ့အကြံကတိုးတက်လာအောင်ရေအစီမံကောင်းကောင်းနဲ့စက်မှုလဲရဖြစ်လာဖို့အပြင်စိုက်ပျိုးတာကနေဈေးခွက်ရောက်တဲ့အထိအဆင့်ဆင့်စနစ်တကျစီမံခန့်ခွဲတဲ့ဤပညာနဲ့ဈေးခွက်အစီအမံပါလိုအပ်နေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်ဒီလိုဤစနစ်ကျကျစီမံခန့်ခွဲနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာ COVID-19 ကင်းဆယ်ကူညီရန်ပုံငွေနဲ့ Home Garden လို့ခေါ်တဲ့အញ្ញံဥယျာဉ်စိုက်ပျိုးရေးကိုအားပေးဖို့လုပ်နေတာအတွက်အကျိုးဖြစ်ထွန်းနိုင်တယ်လို့ဆိုပါတယ်။ဒီအင်ရဥယျာဉ်စိုက်ပျိုးရေးကိုဘယ်အတိုင်းတာထိလုပ်နိုင်မှာပါလဲ
။ကျွန်တော်ကောင်းဆောင်ရေးဘုကျော်စာအင်နိုဖေးစစ်ဆိုင်တဲ့ US Army တရဆိုကိုလုတ်ခိုင်းတာ။အဲဆိုဘာဖြစ်လို့ဒီဥစ္စာဒီလိုမျိုးမလုပ်ကြလဲဆိုရင်ရေအကန့်အသတ်ရှိတယ်စိုက်ပျိုးရတဲ့အချိန်မီမရနိုင်ဘူး။စိုက်ပျိုးရေရနိုင်အောင်စီမံပေးဖို့လိုတယ်။နောက်ပြီးတော့သူတို့ဒီလုပ်တဲ့လူတွေရဲ့ဈေးကွက်ပေါ့နော်။တူတူကန်ကန်ငရုတ်လုပ်မယ်၊ရုတ်ပြီလုပ်မယ်၊ချင်ပေါင်းလုပ်မယ်၊ဖီယုံတခွာအလုပ်တပြိုင်နဲ့ထွက်လာတောင်းလို့မရဘူး။ဒါတွေကကျွန်တော်အင်္ဂလိပ်မှာကြုံရတယ်။အင်္ဂလိပ်မှာလည်းခန်းကျင်လေးတွေတရုတ်ပြည်ပို့လို့မရတဲ့ခါကျတော့တပုံတစ်ခေါက်နဲ့ဒီတိုင်းပုတ်သွေးပျက်စီးသွားတယ်လေ။တော့လုတ်ပြီးတော့ရမြောက်တဲ့ဟာမျိုးတွေဒီလိုမျိုးဖြစ်သွားမဲ့ဟာကဘာလဲဆိုတော့ value chain စပြီးတော့ site ဓာတ်နေပြီးတော့ဈေးကွက်အစီမံလိုတာပေါ့ဆရာမရဲ့။အခုကဈေးကွက်တွေကလည်းပြင်ပမှာပိတ်နေတော့ border ပိတ်နေတော့ပတ်လာတဲ့ဟာတော့ဒီဘာပြရလို့ဝအောင်စားမှာနော်။ဒါမှရေရှည်မှာတော့ဒီထွက်လာတာကိုကျွန်တော်တို့ကနိုင်ငံတကာလိုအပ်ချက် standard ရရှိကြွယ်ခေါ်တဲ့စိတ်တော့ကင်းတဲ့ဤနန်နေနဲ့ထုတ်နိုင်မယ်ဈေးကွက်ရှာနိုင်မယ်ဆိုရင်တော့တော်တော်ကလာလာကောင်းတဲ့တိုက်ပြေးထုတ်လို့ရလို့များတခုပါပဲဒီဥစ္စာသို့တော့ဒီဥစ္စာကိုဘလူးအလုပ်မှလည်းဈေးကွက်ဘလူးလောက်မှဆိုရင်တော့ဒီနေ့ကျွန်တော်တို့အနေထားဈေးကွက်နေထားကြည့်လိုက်ရင်တော့အားရစရာမရှိဆန်းတော့
ဘာကြောင့်အားမရစရာဖြစ်နေတာပါလဲ
ဒီနာအလုံးက parallel track ခေါ်တဲ့ယူနှစ်ခုနှစ်ဖက်ဈာကျုပ်ချုပ်ထားတဲ့ဈေးကွက်မှာမဟုတ်ပါဘဲနဲ့သူတို့ချရာဈေးကိုသူတို့ပေးတဲ့ဈေးမှာယူနေရတဲ့ဈေးကွက်သွားလုံနေရတဲ့အတွက်ဒီဈေးကွက်မရေမြာမသိမရှာမှုအောက်မှာဒီစိုက်ပျိုးရေးကမတွေ့တဲ့တာလည်းရှိတယ်ဆိုတော့ဈေးကွက်ကိုလည်းခုနရေနဲ့စက္ကရာလိုးလိုဈေးကွက်ကလည်းအဓိကပဲဒီပစ္စည်းတွေကိုတွက်မဲ့ဈေးကွက်ကိုလည်းနိုင်ငံတော်ကကျွန်တော်တို့ပေးသမျှယူရောင်းရမယ်စနစ်ထက်အပြန်လန်အချိန်မီွေးကိုကျွတ်လို့ကျင်တဲ့ပစ္စည်းကိုကျွန်တော်တို့ကအချိန်ကိုက်စီမံထိုက်ပြုတ်ထုတ်လုပ်နိုင်တဲ့စနစ်မရောက်မရှင်းယနေ့ထိပဲတရုတ်ပြည်စီဒေသမှာတရုတ်စီဝိုင်းသမားတွေပေးသမျှယူပြီးတော့လုပ်နေရတဲ့ဒီထားနေလွတ်မယ
်ဒီအိမ်နောက်ပြေးဈေးဆိုင်တဲတဲ့ဥစ္စာဥပမာလေးနည်းနည်းပြောပြပေးပါဆရာဘယ်နိုင်ငံမှာလုပ်နေလဲဆရာ
အိန္ဒိယဆိုတာကဒီလောက်ကိုသူတို့တန်သမားတွေကိုပေးလို့တာတော်တော်ကြာပြီအဲအခြားနိုင်ငံ NGO တွေဖြစ်တဲ့ American ကျွန်တော်တို့ Seattle က Landesa ဆိုတဲ့ NGO ကုမ္ပဏီကလည်းအဲ့ဒီသမားမှာအိမ်ချမ်း Home Garden တွေကိုတိုးချဲ့ဆိုင်ဖို့ဥတည်လို့တော့မယ်သူတို့ကနိုင်ငံနိုင်ငံမှာလုပ်တယ်ပမှုပေးတယ်ဒီနိုင်ငံတွေကိုအိမ်ချမ်းတွေစိုက်ပျိုးစေအိန္ဒိယနိုင်ငံကြီးရဲ့ကောင်းဆောင်တွေဒီအလုံးကိုအုံနောက်ပြေးတယ်သူတို့အားလုံးကိုရေရအောင်လုပ်ပြေးတယ်အိတ်ကြီးမတဲ့ဟာရောရေအားလုံးရောက်တယ်ရောက်တော့သူတွေကအိမ်ဝင်ထဲမှာသီးနှံနေစိုက်ကြတယ်နောက်စားသုံးတဲ့ demand ကလည်းသူတို့ဒီအားလုံးကဟင်းသီးရွက်စားတဲ့စားသုံးတဲ့ပြည်သူပြည်သားများဖြစ်တဲ့အတွက်သူတို့ပြည်မထဲမှာဝင်အဆင်ပြေတယ်ကျွန်တော်တို့ပြည်သေးကတော့ပူရှန်တဲ့ဟာတွေ surplus တွေပူတဲ့ဟာကိုကျွန်တော်ဘလို့ဒါကိုအကျိုးရှိအောင်ထပ်ကုန်နေနဲ့ဘလို့လုပ်မလဲဆိုတာပဲရေးကြည့်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ Home Garden ဟိုကလည်း project တွေနဲ့ထွက်လာတဲ့အိုရှန်နဲ့ပစ္စည်းတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆရာ
။ကျွန်တော်ဆရာမကတော့ပမာပြီမှာကျပ်ပြီမှာကော်ပီကင်းနေကော်ပီကင်းနေအားလုံးကယနေ့အောင်ရင်းမဲ့ရိတ်သိမ်းတဲ့ခါကျတော့ဈေးကွက်မရှိဘူးပြည်ဈေးကွက်ပိတ်လိုက်တဲ့အတွက်ကိုပြေဒါနလူတွေနဲ့ပြည်တွင်းကရှားပါတဲ့ဒေသတွေမှာလူနေရတဲ့နေသားပေါ့နော်။အခုနောက်ပိုင်းမှာသူ့လိုပဲတန်ဖိုးရှိတဲ့ပြည်မှာပြည်သီးကျွန်တော်တို့ထည့်တဲ့ဒီ တလုံးကအနည်းဆုံး900လောက်ရှိတာနည်းတာမဟုတ်ဘူးတိရမဒီရက်ဆောက်တို့ဒီဇိုင်းတို့တောင်ကြီးပတ်လဲဟိုပုံပတ်လဲမြင်မဆုံးကျွန်တော်တို့တရချံကြီးတွေမလေးပအောင်ရင်မေရာကြောင့်တဲ့စိန်ဂိုင်းတော့မြေသားအဲ့မှာတရချံနေဒီမောချင်းအပြည့်ပဲခုမဆုံးမြင့်မဲ့ရိတ်သိမ်းပြီဒါပေမဲ့ဒီတရအသီးတွေဒီဒီလိုပြရစီပိတ်ကထားတွေယနေ့တို့မှာဒီတရအသီးတွေကိုပြည်တွင်းမဲ့လက်ရောင်းရတယ်ကျွန်တော်ကတော့လေးလွင့်ဆုံးရှုံးပါတော့အများကြီးပဲဖေးရဲသခွားဒီတိုင်းမှာပဲအလူတွေရှမ်းပြည်မှာရိတ်တော့ပဲအများကြီးထွက်တော့ပဲခရီးညီတွေအေးလေးကန်နေကထွက်တော့မယ်ထားမခံတဲ့ဒီနန်တွေဖြစ်တဲ့အတွက်ဒီဒီနန်တွေဒီလိုရိတ်သိမ်းပြီးတော့ဈေးကွက်မှာရှေ့မလာလို့ရှိရင်နိုင်ငံတော်စုအနေနဲ့ဘာလုပ်မလဲဆိုတာဒါကျွန်တော်တို့စုအတောင်ဖြစ်သွားပြီအဆုံးထိကျွန်တော်တို့တိုင်းပြည်ရဲ့ထုတ်ကုန်တွေအကျိုးရှိအောင်လုပ်မစီမံသေးဘူးတော့ဂျပန်ဘလို့စီမံလဲခုနဒီ previous shock တွေတိုင်းနေပြည်နယ်ဒေသတခုမှာလွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကအစိုးရဖွဲ့တဲ့သမားကို task force တွေဖွဲ့ပြီးတော့ cold storage facility တခု prefecture တိုင်းမှာသူစောက်ပေးတယ် prefecture 50ဆိုရင်အခု50အခုတလုံးကတော့ဈေးတော့ကြီးတော့တလုံးဆိုရင်တော့ကျွန်တော်တို့မတက်နိုင်ဘူးဒီကန်တန်းလေးတော့တန်းတဲ့ prefecture တိုင်းမှာတလုံးကြီးစောက်ပေးတဲ့အတွက်တရားသမားဒီအချိန်မျိုးသူထွက်လာသမျှသီးနှံကျွန်တော်ပြောနေတဲ့ချမ်းပြထွက်တဲ့သီးနှံအားလုံးခရမ်းမုံလာဂေါ်ဘီခြင်းချက်တွန်အာလူအခုထွက်သမျှကိုသူကအားလုံးဌာနသွားပို့ပေးဌာနအားလုံးတင်းစီစေကျော်တန်းစင် grading ခွဲထုတ်ပို့ပြီးတော့ market ရောက်ပို့ပေ
းစိုက်ပျိုးထွက်ကုန်တွေကိုတင်းစီပေးမယ်အအေးကန်းကုန်လုံစခန်းကြီးတွေကိုဂျပန်မှာဆောက်လုပ်နိုင်နေမယ်မဆောက်လုပ်နိုင်တဲ့မြန်မာနိုင်ငံမှာရောဘယ်လိုလုပ်နိုင်ပါသလဲ
သူတို့ကကုန်တွေနဲ့ charge အကုန်နဲ့တဲ့ cool facility ပေါ့ဗျာ inland outland လောက်ရှိတဲ့ aircon တွေ aircon တွေကိုအခုကတိနံခင်းတဲ့ကြံခင်းရဲ့အောက်ကနေ inland တခုတွင်းပေးမယ် aircon နဲ့ဘိုလုံရဲ့ aircon တွေ outland နဲ့ထွက်မယ်ဒီလိုကိုစရီမြိုင်းလုံးနိုင်နောက်ကိုစရီမလုံးနိုင်ဘူးဒါတိတ်ဘော်ဒေါ်လူကများမယ်ဆိုရင်အချောက်ခံမယ်ချမ်းမီမှာနေရော24နိုင်အချောက်ခံပြီးတော့အချောက်ခံပစ္စည်းတွေကိုကျွန်တော်တို့ကဘလို့ပက်ကင်းတင်းပဲဈေးကွက်မှာသွားမလဲဆိုတာကိုကျွန်တော်စဉ်းစားမယ်ဒါဒုတိယနေ့ပေါ့နော်တတိယနေ့ကတော့ perishable လောက်ဖြစ်နေတဲ့ juice ဖြစ်နေတဲ့တရေတီးလိုဟာမျိုးတွေခဲညင်လိုဟာမျိုးကျတော့ juice တွေလုတ်ထုတ်လို့ရတယ်အရှိတောင်အရှာမှာကျွန်တော်တို့ကောင်းကောင်းကို supply လုပ်လို့ရတယ်တဲ့ juice ပို့နေသားမှာဆိုရင်တတိယဖြစ်တော့တဲ့ကိုဒီအနှစ်ထုတ်ပြီးတော့ဒါကိုပရက်ဆာလုပ်ပြီးတော့ဘလို့အေးခံပြီးတော့ပုတ်သက်စေးပါညာတခြားလုံးမှာပရက်ဆာဗေးရှင်းတွေလုပ်ပြီးတော့များလုပ်နိုင်လို့ဆိုရင်တော့ဒီစားရှေ့မှာအလားလားရှိတာခရီးညင်လိုက်တိုင်းမှာလာတူဒီကန်ညင်တွေအားလုံးကိုပြုတ်ပြီးတော့ကက်ချပ်ပေါ့ခရီးညင် sauce လုပ်ပြီးတော့နိုင်ငံတကာပို့မယ်ပေးတယ်ဆိုကျွန်တော်ဘာမှငါပေးရ17တန်းလောက်စိုက်တယ်စီတွက်သီးနှံက14တန်းလောက်စိုက်တယ်အားလုံး25တန်းလောက်စိုက်တယ်နော်25တန်းလောက်စိုက်တဲ့ဒီဟာတွေပေးသီးနှံတွေတင်ဘူးလေးတွေဒီလိုဒီခုနဲ့ပဲဒီကိုပြုတ်ပြီးတော့တခြားသိသိပြီးတော့ရောင်းတာလေဒီမှာပဲရှုပ်ပြီဆိုရင်လည်းလက်သက်ကိုရှုပ်နေတိုင်းမခံရတော့เนาะဒီဘလူးမှကဲမဲ့သူမရှိတဲ့အနေသားဖြစ်နေတယ
်ဆိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရဲ့ဆိုနောက်တစ်ပတ်မှာတင်ပြဆိုရအောင
်ဂျွန်လ19ရက်တောက်ချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပါအောင်မယ်အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကမိဘနဲ့အတူရောက်လာအခြေချနေကြတဲ့တရားဝင်အထောက်အထားမရှိသူတိမ့်တဲ့ချီကိုနိုင်ငံတွေကညှင်းမထုတ်အောင်ကာကွယ်ထားတဲ့အစီအစဉ်ကိုထရမ့်အစိုးရဖျက်ခဲ့တာတရားမဝင်ဘူးလို့နိုင်ငံတော်တရားရုံးချုပ်ကဂျာတာရီနီကဆုတ်ဖြတ်ခဲ့ပါတယ်။ဒါကာလို့ခေါ်တဲ့အစီအစဉ်ကိုဖျက်သိမ်းဖို့အစိုးရဘက်ကခိုင်လုံတဲ့အထောက်အထားမပြနိုင်ခင်ဘူးဆိုပြီးဆုတ်ဖြတ်ခဲ့တာပါ။ဒီဆုတ်ဖြတ်ချက်ကြောင့်အရွယ်မရောက်ခင်တွေကအမေရိကန်မှာအထောက်အထားမရှိဘဲနေထိုင်နေကြသူ9သိန်းလောက်နိုင်ငံထဲမှာဆက်နေထိုင်စားသင့်အလုံးလုံးနိုင်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ယူဖို့အရေးချင်းမရှိဘူးလို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်တန်ကပြောကြားလိုက်ပါတယ်။အင်ဂျူရောမှာသူတာဝန်ထမ်းဆောင်ခဲ့တဲ့အကြောင်းကိုတွင်းမှတ်တမ်းအဖြစ်ထုတ်ဝေမဲ့ The Room Where It Happened ဆောင်းနဲ့ပတ်သက်လို့ ABC သတင်းဌာနနဲ့တည်သက်မေးမြန်းခဲ့မှဂျွန်ဘိုလ်တန်ကခုလိုပြောခဲ့တာပါ။နာဆီရီအုံပြုခဲ့တဲ့သင်္ကေတနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစီအိုရဲ့ကြော်ညာဒါဇင်နဲ့ချီကို Facebook လူမှုကွန်ရက်ကဖယ်ရှားခဲ့ပါတယ်။နိုင်ငံရေးအတိုက်ခံအဖြစ်နာဇီတွေတတ်မှတ်ရမှာသုံးတဲ့အနီရောင်ထရီဂန်ဇောက်ထိုးတင်ဂေတာကိုထရမ့်မဲဆွဲ CEO ဆိုင်ရာ post တွေနဲ့ကြော်ညာတွေမှာသုံးထားတာကြောင့် Facebook ရဲ့အမုန်းတရားပြန့်ပွားမှုဒါစီရေမူဝါဒနဲ့မကိုက်ညီတဲ့အတွက်ဖယ်ရှားခဲ့တယ်လို့ Facebook ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့မှာ internet line တွေဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့အရှိတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးရုံးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။COVID-19 ကာယရောဂါဖြစ်နေချိန်မှာအခုလိုမျိုးအင်တာနက်တွေဖြတ်ထားတဲ့အတွက်အကြသာပြည်သူတွေရဲ့အသက်ပေါင်းများစွာလည်းအန္တရာယ်ရှိစေတယ်လို့သတိပေးထားပါတယ်။နိုင်ငံတော်လုံခြုံရေးအခြေအနေတွေကြောင့်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၉မြို့နယ်မှာ 2019ကျွန်လတွေကစပြီးအင်တာနက်လိုင်းတွေကိုဖြတ်တောက်ဖို့မြန်မာအစိုးရရဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဆက်သွယ်ရေးကုမ္ပဏီတွေကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
This program has come to you from the Voice of America, Washington.